Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA ရဲ့2019ခုနှစ်နိုဝင်ဘာလ9ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30 နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကီထိုက်ပါ။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကကမ္ဘာလုံးဆိုင်ရာချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်ပြီးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုစင်းကို UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပထမအတုပ်ကောက်ယူပြီးစီးသွားပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒေါအောင်ဆန်းစုကြည်တရားဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးပေါ်အမြင်သဘောထားတွေနဲ့အတူနားဆင်ကြမှာက
ပူရသမဂ္ဂနဲ့ပူရောင်းဖာရီဆိုတာကမြန်မာနိုင်ငံရဲ့နိုင်ငံသားပူဝါဒပါနိုင်ငံသားစစ်ဆန်ရေးရဲ့အဲဒါကကော်နာဆုံးဖြစ်ဆက်လက်ပြီးတော့တည်ရှိနေတယ်။သို့တော့မြန်မာနိုင်ငံနေနဲ့ကိုလုဆောင်တင်တာမှန်တယ်ပေါ့နော်။အဲဒါကိုတော့ကိုစီစဉ်တဲ့ကိုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက
်နိုင်ငံတော်အတိုင်ပင်ခံရုံးညွန့်ကြိုင်းမှုချုပ်ဦးစောထေးပြောသွားတာပါ။အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းနဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတစ်ခုမှာဒုက္ခသည်တချို့ဆီလာတဲ့ထွက်လာကြီးတိမ်းမောက်ပြီးတိုက်စုံမှုတွေရှိတဲ့အကြောင်းစာတာတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိမ့်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်တပ်ဒုံးကျည်အစီအစဉ်တွေကကမ္ဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အန်ဒီယေကြီးမှနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်တင်ခံနိုင်ကြမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မဖြစ်မနေစီးရင်အားအသုံးပြုမှုအပါအဝင်နီလန်ပေါင်းစုံသုံးပြီးဒီပြဿနာကိုဖြေရှင်းနိုင်ရေးအတူဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့ကိုကာကွယ်ဖို့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်ရင်အမေရိကန်ရဲ့တူနှိုင်းမမီတဲ့စီးရေးစွမ်းရည်ကိုအပြည့်အဝအသုံးချဖို့အဆင်သင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကသမ္မတအင်ဒိုဘလူးဟောက်စ်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောဆိုတာပါ။လွန်ခဲ့တဲ့ပေါင်60ကျော်ကကိုရီးယားစစ်ပွဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့အတူတိုက်ခိုက်ခဲ့ပြီးနောက်ပိုင်းတိဆောက်ထားသမျှကိုမြောက်ကိုရီးယားဘက်ကထိပါချင်းချောက်ခွင့်မပြုနိုင်ဘူးလို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဟာတန်ဖောင်းများစွာသောအပြစ်မဲ့သူတွေရဲ့အသက်အန္တရာယ်ကိုမလိုအပ်ဘဲချင်းချောက်နေတယ်လို့လည်းဆွဆွဲပြောဆိုပါတယ်။မြောက်ကိုရီးယားနဲ့ငင်းချမ်းစွာဖြေရှင်းနိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားတို့အတူတကွကြိုးပမ်းနေကြောင်းလည်းသမ္မတထရန့်ကထပ်လောင်းပြောဆိုပြီးမြောက်ကိုရီးယားဘက်ကဆက်ဆက်ဆွေးနွေးရေးဇကဝိုင်းကိုရောက်လာပြီးလမ်းမှန်ကမ်းမှန်လှုပ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလန်နီယာတို့ကတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကိုဒီကနေ့အင်္ဂါနေ့မနေ့ခင်းမှာရောက်ရှိနေတာဖြစ်ပါတယ်ရှင်။
မိသားစုဝင်တွေအပေါ်ကုတိလက်ရောက်အကြမ်းဖက်မှုကြောင့်အချုပ်ကျခဲ့ဘူးသလိုလေတက်ကနေထုတ်ပယ်ခံရသူဖြစ်တဲ့ Texas Vinegar Crane ဖျားကြောင့်တခုမှတနက်နဲ့ပြစ်ခတ်ခဲ့သည့်နောက်ကြောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့မှတ်တမ်းတွေမှာပါကြောင့်စင်တကြထည့်သွင်းမထားတဲ့လဲဆိုတဲ့အချက်ကို American လေတက်ကစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့ရာအဲ့ဒီမှတ်တမ်းမှတ်ရာတွေရှိထားမယ်ဆိုရင်တနက်သမား Devin Kelly အနေနဲ့တနက်တွေကိုတရားဝင်ဝေယုံနိုင်မှာမဟုတ်သလိုပဲ Sutherland Spring မြို့ကလူပေါင်း26ဦးတို့လဲတင်းငွေတွေကအသက်ခံခဲ့ရမှာမဟုတ်ပါဘူး။တနက်သမား Kellyမှုကိုပြန်လည်ဆန်းစစ်သုံးသပ်ဖို့လေသတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားတယ်လို့ပဲဒီလိုအလားတူကိစ္စအလုံးကိုအတိအချာမှတ်တမ်းတင်သွားမယ်လို့ပြောပါရယ်။တနက်ပစ်ချိန်မှာပြင်းထန်ထိခဲ့တဲ့ဒဏ်ရာရသူတွေ10ဦးဆင်းအောင်မှာဆက်လက်ကုသခံရဆဲဖြစ်ပြီးဒီတဲကလူနာ4ဦးကတော့ဆိုရင်ရတဲ့နေထားမှာရှိတယ်လို့ Texas ပြည်သူ့လုံခြုံရေးအရာရှိ Freeman Martin ကတင်လာတဲ့ညနေမှာပြောပါရယ်။တနက်သမားဟာသူ့ရောက်ခမတွေနဲ့အဆင်မပြေသူဖြစ်ပြီးမိသားစုပြဿနာကြောင့်အခုလိုတနက်ပြစ်ခတ်မှုဖြစ်ပေါ်ရပါရယ်။ဖျားဖို့ပြုနေသူတွေကိုတနက်နဲ့ပြစ်ပြီးတော့ဖျားကြောင်းထဲကနေထွက်ပြေးခဲ့တဲ့တနက်မှာ Kelly နဲ့ဖျားကြောင်းအနီးနေသူတဦးတို့အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးနောက်ပိုင်းမှာရဲတွေရောက်လာခဲ့တာပါ။ကောင်းမောင်းပြေးတဲ့တနက်သမားနောက်ကိုရဲကလိုက်ဖမ်းရမှာကားတိုက်မိလို့ရပ်သွားတဲ့နေရာမှာပဲ Kelly ကသူ့ကောင်းကိုတနက်နဲ့ပြစ်ပြီးတော့အဆုံးစင်သွားတယ်လို့ Texas ပြည်သူ့လုံခြုံရေးအရာရှိ Martin ကပြောပါရယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပုဂ္ဂလိကပိုင်းရုပ်သံဌာနရုံးချုပ်ကိုဒီကနေ့အင်္ဂါနေ့မှာပြစ်ခတ်ဖောက်ခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး2ဦးသေဆုံးပြီး20ကျော်ဒဏ်ရာရပါတယ်။မ Muringa Shamshet TV Tanago season decade jaw, Islamic Suyao IS Apuega Biosuvare, Menabine Decamumaro, Tegan Bonque Decamulo, Usayade Bonque Decamune, Satin Kepide now, the Chad Decay is Mari, Sao Nego, Wea Nangeda, Lumian Tuduriga, Biovare, Afghan Lunjan Yeta Puriga, Decay Durigo, Machi Monangi, Nainechi, Jamiangede, Senior Decamu Adwin, Nauta Dunjin, Pogwegede, Dandrigule, Jagge Yabare, Shamshet TV Tanaya season. ยาสั่งทากยากันนี่อคุเปลี่ยนเลยทุเรียนนี่ไปแต่แค่มือไปส่งตัวไปลูกจีนยาเก็บอะไรเนื่องจากลูกนั้นเสียทายาทาไปยกตันทานาวันนั้นเนี่ยมีอาสุพิเตจ้าเนี่ยที่ลูกเรียกกับผู้มีรักษาเสียงเรียกกับผู้สั่งทาร์เจ้ายกตันทานาวันนั้นดูกับพี่เอกูเปลี่ยวอะไรอาการลงจากยึดตะเพื่อปฏิบัติการต้องการใกล้ตัวยึดเพื่อกับสั่งองค์กวนยันไปแต่ในตมารีเนี่ยเปลี่ยนแปลงพิเศษสั่งองค์ด่วนเว็บบูจูซานีราดีกูยกตันนี่มาตุยอะไรอคุได้แค่มือมาตรวจป้าเว็บ
American Piran Suma, Nate Hainijare, Nigara Guanangado Kari, Natangaya Nibago, Pianire, Luimu, Jijay, Chapanigo, Tamra Trump, Suya Pega, Yasang Labime, Honduras Ningado Kade, Nadang Kunadang, Hemnegro, Select Tapan Tavare, America Ta Eleven Ayala, Shipyang Doka Derigo, Temporary Protected Status, TPS, for a season at American Piran Suma, Nate Hain Lokan Quint Pitaraba, TPS is season at Nate Hainir, Nigara Guadoka Derigo, Lame, January, Langayanima, a Chapan, Yasima Pipi, thrown in a cookie. ကိစ္စကိုပဒါကိုစီစဉ်ဖို့တမမဟုတ်နိုင်ငံကထွက်ခွာဖို့တမမဟုတ်လေတရားဝင်နေထိုင်နိုင်ဖို့တခြားဗီဇာအမျိုးအစားတွေရှာဖို့အတွက်အမေရိကန်မိငယ်လုံခြုံရေးဌာနကအချိန်ဆန္ဒလပေးထားပါတယ်။ထောင်900ကိုဇက်ရှိခုနှစ်ကအမေရိကတိုက်အလဲပိုင်းကနေဟာရီကိန်းမုန်တိုင်းမစ်ချောင်းလူပေါင်း300ကျော်သေဆုံးခဲ့ရတဲ့အချိန်ကစပြီးနီကာရာဂွားနဲ့ဟွန်ဒူရပ်စ်ကတုတ်ကတဲရီ TPS စီစဉ်တဲ့အမေရိကန်ပြည်ထောင်စုမှာခလုံးနေရပါဒုက္ခတဲ့အတော်များများဒီစီစဉ်တဲ့နေထိုင်လာတဲ့နေပေါင်း၂၀ရှိသွားပြီဖြစ်ပါတယ်။ဒါအပြင်လာမယ့်နှစ်အတွင်းတရားဝင်နေထိုင်ခွင့်တက်တန်ကုံဆုံးတော့မယ်
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9:00ကနေစနေနေ့အထိလိုင်းဒိုမီတာ20လေးကီလိုဟက်စ်17.9ခွန်ကလိုင်းဒိုမီတာ32ကီလိုဟက်စ်48.9ကလိုင်းဒိုမီတာ93ကီလိုဟက်စ်96နဲ့ကလိုင်းဒိုမီတာ95ကီလိုဟက်စ်88.9ကလိုင်းဒိုမီတာ96ကီလိုဟက်စ်96နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကီလိုဟက်စ်တင်ကားခွန်ကားတို့ကနေလဲထုံနေပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ Bangladesh Nangama Kulon Nide, Rohingya Doka de Midazu Sien, Patama Toka Yu Yashi Tade, a Chella Dweya, Midazu, Dega, Domo de Boha, a two Sashamu Bebu, Lu and Nide, Ane Chute, Midazu Repitello, Doka de Nya Sanya Kula, Damga Mahaminji Yo, Juan Exia Gabiosu, like Bari, Rohingya Doka de Midazu, Midazu Siengo, Patama Toka Yu Humaro, Midazu, the Ting Natanjo, Lubang Hadinjo, yet Sien Rigo, Kau BC Dora. ဖြစ်ပါတယ်ဒီမိသားစုတွေတဲ့ကသုံးပုံတစ်ပုံကတော့ချို့ချို့တဲ့တဲ့ဒုက္ခတဲ့စခန်းတွေမှာမဖြစ်စလောက်ထောက်ပံ့မှုနဲ့မိခင်တယောက်တည်းကမိသားစုတစ်ခုလုံးကိုစောင့်ရှောက်နေရတဲ့မိသားစုကဆက်လေးရာဂိုင်းလုံးရှိနေတာပါမတန်ဆွမ်းဖြစ်နေတာဒါမှမဟုတ်လေကျန်းမာရေးအခြေအနေဆိုးဝါးနေသူတွေလည်းရှိပါတယ်အသက်အရွယ်ကြီးရင်သူတွေမိဘအုပ်ထင်းသူမဲ့နေတဲ့ကလေးတွေမိဘနဲ့ကွဲကွာနေတဲ့ကလေ ကလေးက50လေးရာဂိုင်နှုန်းရှိပြီးအမျိုးသမီးက50နှစ်ရာဂိုင်နှုန်းပါဝင်ပါတယ်။စီရင်ကောက်ယူပြီးစီခဲ့တဲ့လူပေါင်း50ကျော်ထဲမှာအများစုကအောက်ကလ၌မှာရခိုင်ပြည်နယ်တွင်အကျန်းဖက်မှုတွေနောက်ပိုင်းထွက်ပြေးလာကြသူတွေပါ။မောင်နှောကနေထွက်ပြေးလာသူကခုနှစ်ဆယ်ရာဂိုင်နှုန်းရှိပြီးဘူးဒီတောင်နဲ့ရတိတောင်ဘက်ကထွက်ပြေးလာသူကတော့နေပါတယ်။ရွှေရင်ကြဒုက္ခတဲ့မိသားစုစီရင်ကောက်ယူမှုကတော့ ရွှေနှိပ်စီရနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခတဲ့ကယ်ဆယ်ရေးနဲ့နေရရင်ပြန်လည်ပို့ဆောင်ရေးဆိုင်ရာကော်မရှင်တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ရန်နုံးပြည်ပြည်စီအောင်ဆက်လက်တိုးချဲ့ဆောင်ရွက်နေပါတယ်ရှင်။
ဗီယက်နမ်နိုင်ငံရဲ့တောင်ပိုင်းမဟိုကန်ယိုရန်ဒေသမှာဖြီးခဲ့တဲ့သတင်းဘက်ကဝင်ရောက်တက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်မုန်တိုင်းကြောင့်သေဆုံးသူ69ယောက်ရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်ခန်ဝါပြည်နယ်ကိုမွေးနောက်ဖြစ်စီခဲ့တဲ့တိုင်ဖုန်ဒမ်ရီအပြီးလူ30ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသဘာဝဘေးဒဏ်စီမံခန့်ခွဲမှုဆိုင်ရာအာဏာပိုင်အဖွဲ့ကပြောပါရယ်အကြီးအကျယ်ရေကြီးမှုကြောင့်အိမ်ပေါင်း13,600လုံးဝပျက်စီးခဲ့ပါရယ်တိုင်ဖုန်ဒမ်ရီကြောင့်မိုးတဲထန်ရေကြီးနေပြီးနိုင်ငံအလဲပိုင်းဒန်နန်မြို့မှာဗုဒ္ဓဦးနေ့ကစပြီးတော့နေရကြကျင်းပမယ်အရှပစိဖိတ်စီးပွားရေးပူပေါင်းဆောင်ရွက်မှုအပက်ညီလာခံအပေါ်မှာလည်းတက်ရောက်နိုင်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လည်းဒီညီလာခံကိုတက်ရောက်မှာပါ။ဒါအပြင်အမေရိကန်သမ္မတဒိုနယ်ထရမ့်၊တရုတ်သမ္မတရှီဂျင်းပင်၊ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းအပါအဝင်နိုင်ငံပေါင်း20နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့ခန့်မှန်းထားပါတယ်။အစည်းအဝေးကတော့မူလအစီအစဉ်ထားတဲ့အတိုင်းဖြစ်မြောက်မယ်လို့ခန့်မှန်းရပါတယ်။
ပါပွန်နယူဂီနီနိုင်ငံကကျွန်းတကျွန်းပေါ်မှာဩစတြေးလျကဖွင့်လှစ်ထားတဲ့ထင်းသီးရေစခန်းဟောင်းမှာအခြေခံဝန်ဆောင်မှုတွေပြန်လည်ပြည့်အပ်ခွင့်ပြုဖို့လျှောက်ထားချက်ကိုပါပွန်နယူဂီနီတရားရုံးချုပ်ကပေးချပါတယ်။အဲ့ဒီထင်းသီးရေစခန်းဟောင်းမှာဩစတြေးလျနိုင်ငံတွင်နိုင်ငံရေးခလုံးခွင့်ရလိုသူအမျိုးသား600ကျော်တို့တရင်တစ်ပတ်ကျော်ကြာခိုအောင်နေတာဖြစ်ပါတယ်။ကောင်တီတဲ့မန်နုတ်အိုင်လန်ကထိန်းသိမ်းရေးစခန်းကိုပြီးခဲ့တဲ့သတင်းဖတ်ကပိတ်ခဲ့ခြင်းကဆလို့လျှက်စင်မီနဲ့ရေဖြတ်တောက်ခဲ့တာဖြစ်ပြီးဆက်နဲ့ရေခါထောက်ပံ့မှုကိုလည်းရပ်ဆိုင်းလိုက်တာပါ။ဒါပေမဲ့ထိန်းသိမ်းရေးစခန်းတွင်ကအမျိုးသားတွေကတော့စခန်းတွင်ကထွက်ဖို့ညှဉ်းဆန်ပြီးဆက်လက်နေထိုင်နေကြပါတယ်။သူတို့ကိုအရင်းအနာကလူမှုအတိုင်းဝိုင်းချခလုံးရေးစခန်းတွေစီကိုရွှေ့ပြောင်းရင်ဒေသခံတွေကအကြမ်းဖက်မှာကိုစိုးရိမ်နေလို့ထိန်းသိမ်းရေးစခန်းမှာနေထိုင်နေကြသူတွေကပြောပါတယ်။စခန်းပိတ်သိမ်းမှုကိုယာယီဆိုင်ငံ့ပေးထားဖို့ထိန်းသိမ်းရေးစခန်းကအမျိုးသားတွေရဲ့ရှေ့နေတွေကအထက်တရားရုံးကိုအယူခံတင်းငဲ့ပေမဲ့ဒီကနေ့အင်ကာနစ်မှာပဲတရားသူကြီးချက်ကပယ်ချခဲ့ပါတယ်ရှင်
ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလို့ရှာသူလူငယ်3ဦးကို2014ခုနှစ်ကလူမှုဆန္ဒပြပွဲတွေဥဆောင်မှုနဲ့ပြစ်ရှိတယ်ဆိုပြီးထောင်နှံပြစ်ဒဏ်တွေချမှတ်ထားတဲ့အပေါ်မှာအခုယူခံဝင်ဖို့တရားရုံးချင်းရက်ကြေညာလိုက်ပါပြီ။ဂျိုရှုဝမ်၊နေသန်လော၊အဲလက်စ်ချိုတို့3ဦးကိုလာမယ့်ဇန်နဝါရီလမှာအယူခံဝင်နိုင်တယ်လို့ဟောင်ကောင်ရဲ့နောက်ဆုံးအဆင့်အယူခံတရားရုံးကဒီကနေ့ပဲကြေညာလိုက်တာပါ။ဝမ်နဲ့လော်ကိုပြီးခဲ့တဲ့တရင်ဘက်ကလေးကအမခါနဲ့ပြန်လို့ပေးထားတာဖြစ်ပြီးချူကတော့ဒီကနေ့ကြားနာစစ်ဆေးမှုအတွင်းမှာပဲအမခါနဲ့လွတ်ပေးလိုက်ပါတယ်။ငင်းငင်းကြံကြံမဟုတ်ပဲစူဝင်မှုတွေနဲ့ပတ်သက်လာရင်အယူခံတရားရုံးကပြင်းပြထန်ထန်ဆုံးဖြတ်ပြစ်ပေးလိမ့်ရှိတာကြောင့်သူတို့အနေနဲ့အခုနောက်ဆုံးအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မိရင်တော့သူတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေရောကြတော့ဖို့မျှော်လင့်တယ်လို့လူငယ်ဆန္ဒပြလူငယ်ကောင်းဆောင်နေသန်လော်ကပြောပါတယ်နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုက်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာအစိုးရရဲ့အာထုတ်ကြိုးပမ်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းဘက်ကအလစ်လျူရှုထားတဲ့အတွက်မြန်မာအစိုးရဘက်ကစိတ်မသက်မသာဖြစ်စီလို့အစိုးရပြောရေးဆိုခွင့်ရှိသူဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေအနေနဲ့ဘက်တစ်ဖက်ထဲအတန်တွေကိုပဲထုတ်ဖော်ရေးသားတာမျိုးမဟုတ်ပဲနှစ်ဖက်မျက်တက်အောင်ရေးဖို့တိုက်တွန်းလိုက်ပါသေးတယ်။ရခိုင်ဒေသကစွန့်ခွာလွာသူတွေပြန်လက်ခံဖို့ကိစ္စမှာတက်ဆိုင်ရာနိုင်ငံနဲ့သာညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးကြားနိုင်ငံတွေကပါဝင်ဖို့ကိုလက်ခံမှာမဟုတ်ဘူးဆိုပြီးအစိုးရဘက်ကပြောဆိုလိုက်ပါတယ်။ဒီသတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်အမီခါကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတနည်းတညွတ်ထဲထောက်ခံမှုနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ဟာ10နှစ်အတွင်းပထမဆုံးအကြိမ်မြန်မာနိုင်ငံအပေါ်ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကနောက်ထပ်အင်အားအလွန်ကြုံမတုံးဖို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့စည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လူ့အခွင့်အရေးလေးစားလိုက်နာဖို့တရားဥပဒေစိုးမိုးမှုရှိအောင်လှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေကိုအမြန်ဆုံးပြန်လည်နေရာချဖို့စတဲ့အချက်တွေကိုကြေညာချက်ထဲမှာထည့်သွင်းတောင်းဆိုထားပါတယ်။ဒီလိုထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်နိုင်ငံတကာအနေနဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလစ်လျူရှုထားတယ်လို့သုံးသပ်နိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကတုံ့ပြန်ပြောဆိုလိုက်ပါတယ်
။စိတ်မသာမသာဖြစ်ရတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆောင်ရွက်မဲ့လုပ်ငန်းတွေမဖြစ်ဖြစ်အောင်ပေါ့နော်ကျွန်တော်တို့အကောင်အထည်ပေါ်ဆောင်ရွက်သွားမယ်။ ARS တွေကိုဟိုအကြံဖက်သမားပေါ့နော်ကျွန်တော်အစိုးရကြေညာထားတယ်ဒီငါထားတဲ့အပေါ်မှာလည်းနိုင်ငံတကာကသတိပြုဖို့လိုတယ်ကျွန်တော်တို့ဒီရက်နောက်ဆက်တွဲဆွေးနွေးချက်တွေကိုလုပ်ခိုင်းတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့လုပ်တဲ့လုပ်လိုက်တာမှမမြောက်ဘူးကျွန်တော်တို့ကတော့ဆောင်ရွက်ပါမယ်အကူရသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးဆိုတာကမြန်မာနိုင်ငံရဲ့နိုင်ငံသားရေးပူဝါဒပေါ့နော်နိုင်ငံသားဆက်ဆံရေးရဲ့ကျွန်တော်တို့ကော်နာဆုံးဖြစ်ဆက်လက်ပြီးတော့တည်ရှိနေတယ်တိုးတော့မြန်မာနိုင်ငံအနေနဲ့ ကိုလုဆောင်တင်တာမှန်သမျှပေါ့နော်အဲ့ဒါကိုတော့ကိုအစီအစဉ်နဲ့ကိုကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်သွား
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဒေတာကန်အားလုံးရဲ့အတန်တွေကိုဗတ်မြအောင်နားထောင်ဖို့လိုတယ်လို့လည်းသူကပြောပါသေးတယ
်။မောင်တို့ဒေတာကိုပြန်ကြည့်လိုက်ရင်ကိုစီရင်ကမေဂျာကဒီအများစုဖြစ်တယ်၊ဆန်တဲ့အတိုင်းသားတွေကလူများစုဖြစ်တယ်။ဟိုစစ်တင်ဖြစ်ရတဲ့ကိုရှိနေတုံးတဲ့အခါမှာဒီများစုမေဂျာကြီးဖြစ်တဲ့အတွက်သူတို့ရဲ့အကြံကိုအလေးပေးတာလေးပေးရတယ်ဆိုတာလက်ခံတော်လည်းပဲတကယ်စရိပခမှာလက်ရှိကျုံ့လာရတဲ့ရခိုင်တိုင်းသားတွေလို့တော့ကိုဂျိုတိုင်းနဲ့တိုင်းသားတွေလို့တော့ဆင်းပြီးပါတော်ဝင်တွေရဲ့ဖြစ်နေတုံးတဲ့ချက်တွေလည်းထည့်သွင်းစဉ်းစားတင်တယ်လို့ကျွန်တော်တို့ကမြင်နေတယ်။အကြံတွေကိုလည်းသွင်းမြအောင်ဖော်ပြပေးတယ်စဉ်းစားတင်တယ်ဆိုတော့ကျွန်တော်တို့ပြောတင်တယ်။ပါဝင်ပတ်သက်ပြီးအားလုံးနဲ့ဆွေးနွေးညီညာပြီးတော့ဆောင်းပေါ့ဖို့ရှိပါတယ်။ဟိုအဲ့ခပ်ပြေးသွားတဲ့လူတွေပေါ့နော်ဒီလူတွေအတွက်ကျွန်တော်ကလုပ်နေတာမဟုတ်ဘူးဒီဘက်ကနေပေါ်ပြီးတော့ထပ်ပြေးသွားတယ်မှန်နေဆိုကျွန်တော်ကနံပါတ်1အဲ့ဒါကိုကျွန်တော်တို့ရဲ့ဟိုလောက်ဘက်ကမှရှိတဲ့အောက်ထားနေစီစစ်မယ်ပြန်နေမိအောင်ချလာတဲ့အခါမှာအခုကျွန်တော်တို့ဟိုပြောနေတယ်သူတို့ရဲ့ဟိုလာနေရာနဲ့အနီးဆုံးပေါ့ကျွန်တော်တို့ကအဲ့လိုကျွန်မကြီးလုပ်နေတယ်လုံခြုံရေးရတယ်ပိုကောင်းမွန်ရမယ်နောက်နံပါတ်ဆက်သွယ်ရေးအဲကုလူဆက်ဆံရေးတဲ့လေပိုကောင်းမှန်လို့ဆိုတော့ပုံစံနဲ့ကျွန်တော်တို့ကတော့နေရဆွေးပူပါမှုတွေရှိတယ်ဆိုတော့ကျွန်တော်တို့လည်းအားသိပါဒီလိုမျိုးနောက်တစ်ချိန်မရှိရအောင်ပို့ပြီးတော့လုံခြုံဘေးကင်းအောင်ကျွန်တော်တို့အလေးထားပြီးဆောင်ရွက်နေတာဆိုတော့ကျွန်တော်ပြောချင်ပ
ါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေပြန်လည်လက်ခံရေးကိစ္စအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံလာဖို့ဖိတ်ထားတယ်လို့လည်းဦးစောထေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးလာတဲ့အခါရခိုင်ဒေသကစွန့်ခွာသွားသူတွေပြန်လည်လက်ခံနိုင်ဖို့အတွက်နားလည်မှုစာကြုံလာရေးထိုးနိုင်ဖို့အတွက်မြန်မာဘက်ကကြိုးပမ်းနေပါတယ်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စမှာသက်ဆိုင်ရာနိုင်ငံနဲ့သာညှိနှိုင်းလှုပ်ဆောင်သွားမှာဖြစ်ပြီးဂျားနိုင်ငံတွေကပါဝင်ဖို့ကိုလက်ခံမှာမဟုတ်ဘူးလို့လည်းအစိုးရသဘောထားကိုသူကပြောဆိုလိုက်ပါသေးတယ်
ဟိုဘင်္ဂလားဒေ့ရှ်နိုင်ငံမှာအင်းနီဂျင်းနဲ့နိုင်ငံအပြန်အလှန်ပူးပေါင်းဆောင်နားလည်မှုနဲ့ဆောင်ရင်တကိစ္စမှဆိုကျွန်တော်တို့ရှင်းရှင်းနိုင်တယ်ဒီလိုပဲကျွန်တော်တို့ယုံကြည်တယ်အဲ့လိုယုံကြည်နိုင်လောက်အောင်လဲကျွန်တော်တို့အတိတ်မှာလုပ်ခဲ့တဲ့သာဒကတွေရှိတယ်နှစ်နိုင်ငံပူးပေါင်းပြီးဆောင်ရခဲ့တယ်အောင်မြင်ဆောင်နိုင်ခဲ့တယ်နှစ်ကြိမ်ရှိတယ်ပေါ့အရင်တုန်းကအောင်မြင်ခဲ့တဲ့ဟာအခုဘာလို့မအောင်မြင်ရမှာလဲကျွန်တော်တို့သက်တည်သာဒကလည်းရှိပြီးနှစ်နိုင်ငံသမိုင်းကြောင်းမှလည်းရှိပြီးသားတယ်အဲ့တော့ကျွန်တော်တို့ကဒီတိုင်းပဲဆောင်တော့ဒီနှစ်နိုင်ငံကြားမှာပြန်နေအပြင်ကဟာတွေဟိုဆက်သွင်းပြီးတော့ပါဝင်စီဖို့ဆိုတော့အနေထားတော့လက်ရှိနေတာကကျွန်တော်တို့ဆောင်ရွက်ချက်မှာတော့အဆင်မပြေဘူးပေါ့နော
်။လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌပြင်သစ်နိုင်ငံနဲ့ဗြိတိန်နိုင်ငံတို့ကရခိုင်အရင်းနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှာမဖြစ်မနေလိုက်နိုင်အောင်ဆုံးဖြတ်ချက်ချနိုင်ဖို့စ조사ခဲ့တာပါ။ဒါပေမဲ့တရုတ်နိုင်ငံကဗီရိုအာနာ၃ပဲချခဲ့တာကြောင့်ဆုံးဖြတ်ချက်စာဥက္ကဋ္ဌကြေညာချက်ဖြစ်တာထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီကြေညာချက်ပါချက်တွေကိုမြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နိုင်စရာမလိုတဲ့အနေအထားမှာရှိနေပါတယ်။ကျင်းညာချက်ပါတောင်းဆိုချက်တွေကိုမြန်မာနိုင်ငံကလိုက်နာခြင်းရှိမရှိကိုရပ်ပေါင်း30အကြာမှာလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံစာတင်ဖို့လဲတောင်းဆိုထားပါတယ်ရှင
်။မိခသတင်းပြဖို့ခဲ့တာဖြစ်ပါတယ်။အခုတော့အတောင်ဆန်းစွကြည်တရားဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးပေါ်အမြင်သဘောထားတွေကိုနားဆင်ကြရပါမယ်။ဒီသတင်းပတ်နာပိုင်းစတင်ကျင်းပမဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေမှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒေသတွင်းခေါင်းဆောင်တွေအပြင်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံရမှာတော့နိုင်ငံတကာအတိုင်းဝိုင်းကဖိအားပေးဝေဖန်မှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကခန့်မှန်းထားကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမှစုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ဗီယက်နမ်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့စနေရက်နေ့ကျင်းပမယ့်အေးပတ်အာရှပစ္စည်းပိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံနောက်ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ13ရက်ကနေနိုဝင်ဘာလ18ရက်နေ့အထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆီယံခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတွဲဆောင်ဆွေးနွေးမယ့်အစီအစဉ်တွေကိုတော့နောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်းအမြင်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါရစေ
။ဟုတ်ကျွန်တော်တို့မကြနိုင်ပါရောမီပဲကျွန်တော်တို့သတင်းထုတ်ပေးပါမယ်နော်။ဟုတ်ဆိတ်သွားလဲခါကြ
။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်တစ်စောင်းမနေ့တုန်းကပဲထုတ်ပြန်လိုက်ပြီးအပြင်းအထန်ဝေဖန်ခဲ့တာအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေနဲ့ရင်ဆိုင်နေရချိန်မှာပဲဒေါအောင်ဆန်းစုကြည်အာဆီယံညီလာခံတွေတက်ရောက်မှလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာကောင်းဆောင်တွေပါတက်ရောက်လာမှဖြစ်တဲ့အတွက်ကြောင့်ဒေါအောင်ဆန်းစုကြည်အတွက်ရခိုင်ပြည်နယ်အရေးရှင်းပြနိုင်မယ့်အလားအလာတွေရှိနေကြောင်းလည်းသတင်းစာဆရာဦးစီသူအောင်မြင့်ကတုံ့သက်ပါတယ်။
နိုင်ငံကောင်းဆောင်တချို့နဲ့ ဒီပစ္စည်းတက်ပေါ့ဒီကပြည်သူဝင်ရအောင်တော့ဒီကျူးစားလို့လည်းအဲ့လိုပြောပြရတယ်အဲ့ဒီမှာအမေရိကန်သမ္မတအတော်နဲ့ဆက်လဲပါနိုင်တာပေါ့နော်ပါမယ်ဆိုတဲ့ခါကျတော့သူ့ရည်ရွယ်ချက်ကသူအဲ့ဒီကြွားရည်ရွယ်ချက်ကအဲ့ဒါအဓိကဖြစ်ဖို့များတယ်အဲ့ဒီမှာဒီတိတ်ဆုံတဲ့ခါကျရင်ရခိုင်ပြည်နယ်တွေကကိစ္စကိုနားလည်အောင်ပေါ့နော်ဒီလူလည်းဒီလူငယ်ကောင်းစီဥပဒေရဲ့အဲ့ဒီရ ရတယ်ဆိုရင်တော့ဘာပဲပြောအကျိုးဆက်ကတော့ဟိုကောင်းမှာပါအဲ့ဒါမှနိုင်ငံအကောင်းဆောင်တွေအနေနဲ့လည်းသူကိုယ်တိုင်နဲ့စကားပြောရတယ်ဆိုတော့ရှင်မျိုးပို့ပြီးနားတယ်နိုင်တာပေါ့နားလည်းနိုင်တဲ့ခါကျရင်ဟိုတုံ့ပြန်တဲ့ခါကျရင်သူပြန်ပြီးတော့မှစဉ်းစားကြရည်ရလာလိမ့်မယ်လို့ထင်ပါတယ်
ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်စက်တင်ဘာလနဲ့နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုလည်းဒေါ်အောင်ဆန်းစုကြည်ဖျက်ခဲ့ရတာပါ။ဒါကြောင့်လည်းအခုတကြိမ်အာဆီယံညီလာခံတွေတက်ရောက်တာဟာဒေါ်အောင်ဆန်းစုကြည်အတွက်ရခိုင်ပြည်နယ်အကြက်တန်းနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းကိုရှင်းပြနိုင်မဲ့အခွင့်အရေးတရဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးစေရသူကယူဆပါတယ
်။အခုသွားလိုက်တယ်ဆိုတော့ဘာပြောဟိုကောင်းဆောင်တွေအများကြီးနဲ့ကျွန်တော်တို့တွေ့ခွင့်ရမယ်လေ။ပြီးတော့ဟိုအာဆီယံဆိုရင်မဲ့သူကအီစေးရှားဆမ်းမဲ့လက်တက်မှာဆိုတော့အဲ့မှာလဲထရမ့်တို့ဘာလို့တရုတ်ကကောင်းဆောင်တွေတခြားဟိုစိတ်သီးတွေလည်းအများကြီးလာကြမယ်လို့ကျွန်တော်ထင်နေပေါ့နော်အဲဒါဆိုအဲဒီဂျပန်တောင်ကိုရီးယားပေါ့လေဆိုတော့အဲ့မှာလဲသူခုနလိုမျိုးဒေတာရင်းရောခုနလိုအမေရိကန်တမရတို့ဘာလို့ပေါ့နော်ဒေါ်နယ်ထရမ့်လည်းလာမယ်ဆိုတော့သူနဲ့လဲကျွန်တော်အစဉ်ပြေရင်တော့ဒါဘာပြောတွေ့ပြီးတော့ဒေတာရှင်းပြလို့ရမှာပေါ့နော်ဘာလို့လဲဆိုတော့တွေ့ညီလာခံမတက်လိုက်ရတာကကျွန်တော်တို့ကအခွင့်အရေးလက်လွတ်သွားတယ်လို့လက်လွတ်သွားတယ်လို့ဖြစ်နေတာအောင်ခုကြတော့ဒီခွင့်ရေးကိုခုနကလို့ကုလသမဂ္ဂထွေးညီလာခံတော့မကြည့်ဘူးဒါပေမဲ့ဒေတာရင်းအရေးပါတဲ့နိုင်ငံအပြင်ဒေတာပြင်ဘက်ကအရေးကြီးတဲ့ဒီအမေရိကန်တို့လိုနိုင်ငံမျိုးတွေလည်းလာမယ်ဆိုတဲ့အခါကျတော့ဒါကကျွန်တော်တို့ဒီမြန်မာပြည်အတွက်ကောင်းတာပေါ့သူပြင်တခိုင်ရေးတော့ပိုကောင်းတာပေါ့နော
်အမေရိကန်သမ္မတရဲ့အာရှခီးစင်မှာလိုက်ပါလာတဲ့နိုင်ငံသားရေးဝန်ကြီးတေလာဆန်ဟာလည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးဖို့အတွက်ရှေ့သတင်းဖတ်ထဲမှာပဲနေပြည်တော်ကိုတွားရောက်ဖို့ရှိနေပါတယ်သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အစိုးရအစိုးရဆိုရတာဝန်ရှိသူတူအဖြစ်မြန်မာအစိုးရအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အကြက်တဲကိုဖြည့်ဆည်းရေးကြိုးပမ်းမှုတွေမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးမှာပံ့ပိုးကူညီနိုင်မယ့်ကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းလည်းနိုင်ငံသားရေးဌာနကတည်င်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ထွက်လာခဲ့ပြီးတဲ့နောက်စက်တင်ဘာလထဲမှာပဲဝင်ကြီးဒေလာဆန်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တယ်လီဖုန်းကနေတဆင့်ဆွေးနွေးပြောဆိုခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းမှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေတွေအပေါ်စိုးရိမ်နေအကြောင်းပြောဆိုထားဖို့ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါရှင်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆန်ရကူညီပေးရေးအတွက်မောင်တော်ဒေတာကိုပထမဦးဆုံးသွားရောက်မဲ့လူငယ်စေတနာဝန်ထမ်းအဖွဲ့ဟာနိုဝင်ဘာ23ရက်နေ့ကစတင်ပြီးဘူးတီတောင်နဲ့မောင်တော်မှာရှိတဲ့အိမ်ထောင်စုစည်းရင်းတွေကောက်ယူပြီးဒေတာခံတွေရဲ့လိုအပ်ချက်ကိုစစ်တမ်းကောက်သွားမှာဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနရဲ့တာဝန်ရှိသူကပြောပါရယ်တနိုင်ငံလုံးကလူငယ်စေတနာဝန်ထမ်းတွေရဲ့အကူအညီဟာဒေသခံတွေအတွက်ဒေသခံတွေခံစားနေရတဲ့စိတ်ဒဏ်ရာတွေကိုပြေပျောက်စေနိုင်မယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရသူကပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
မြန်မာအစိုးရရဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်အောင်စုစီမံကိန်း UEHRD လုပ်ငန်းစဉ်မှာပါဝင်ကူညီဖို့ပြည်သူ့အတွက်လူငယ်ရက်20ဆိုတဲ့လူငယ်ပရဟိတအဖွဲ့ရဲ့ခီးစဉ်ကိုနိုဝင်ဘာ9ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမဆုံးအတုပ်အဖြစ်လူငယ်အယောက်40ပါဝင်တဲ့စေတနာဝန်ထမ်းအဖွဲ့ဟာနိုဝင်ဘာ23ရက်နေ့ကနေ21ရက်နေ့အထိမောင်တော်ခရိုင်ထဲမှာအကူအညီပေးရေးလုပ်ငန်းတွေလုပ်ကြဖို့စီစဉ်ထားပါတယ်။ဗုဒ္ဓတော်နဲ့မောင်တော်မျိုးတွေကိုတွားရောက်ပြီးလူငယ်စေတနာဝန်ထမ်းတွေလှူဆောင်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးလူမှုဝန်ထမ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ကျော်မိုးကအခုလိုပြောပါတယ်။
ကိုယ်ညီပေးရင်တပြိုင်နဲ့တည်းပဲစီရင်ကောက်ယူမှုပါပါမယ်ကျွန်တော်တို့မှာခုကောက်ယူမဲ့ပုံစံတွေလည်းအတင်အပြင်းစင်ထားပြီးသားပေါ့နော်အဲ့တော့ကျွန်တော်တို့အဲ့ပုံစံတွေနဲ့အညီအိမ်တော်စုရဲ့ဥယေဘလက်ကနခုကြည့်တယ်အဲသူတို့လက်တော်ဘာပစ္စည်းတွေလိုအပ်နေလဲအဲသူတို့ရဲ့အထူးကလိုအပ်ချက်ကပါလဲကျွန်တော်တို့ကဒါမျိုးတွေစီရင်ကောက်ယူမယ်အဲ့ချိန်မှာကျွန်တော်တို့ရှိထားတဲ့ထောက်ပံ့မဲ့ပစ္စည်းတွေကိုလည်းသူတို့ဒီဒီစီရင်ထဲမှာပေါ်ပြပေးပဲပေါ့နော်အဲ့ခါမှသူတို့ဘာပဲပဲပစ္စည်းဟာလိုလဲပေါ့လိုတဲ့ပစ္စည်းကိုသူတို့စီမေးပြီးတော့ဒါထောက်ပံ့မယ်တကယ်လို့ကျွန်တော်တို့ကဒီပစ္စည်းတွေအပြင်ပေါ့သူတို့တခြားလိုအပ်ချက်တွေရှိတယ်ဆိုတော့ကျွန်တော်တို့ကမှတ်ထားပြီးတော့နောက်တစ်ချိန်သွားတဲ့အချိန်မှာပေါ့နော်ကျွန်တော်တို့ကသူတို့အတွက်သူကဒါကိုဖြည့်ဆည်းပေးမှာ
အစိုးရအနေနဲ့ရခိုင်ဒေသမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေထိထိရရောက်ပေးနိုင်ဖို့ရည်ရွယ်ပြီးလူငယ်စေတနာဝန်ထမ်းတွေခေါ်ယူခဲ့တာဖြစ်ပြီးလူငယ်တွေရဲ့စိတ်အားထက်သန်မှုနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းသူကဆိုပါတယ်
ခုလိုလူငယ်တွေနဲ့စတင်ပြီးတော့ဒါဆောင်ရွက်ခြင်းအားဖြင့်ကျွန်တော်တို့ကဒါပထမအခြေလမ်းတစ်ခုကိုအကောင်အထည်ပေါ်လာပေါ့နော်ဒီနောက်တော့ကျွန်တော်တို့တခြားလုပ်ငန်းရပ်တွေလည်းဆက်ပြီးတော့ဒါဆောင်ရွက်သွားမှာပါဆိုလိုတာကတော့ကျွန်တော်တို့ကဒီပြည်သားကြီးပြန်လဲအဲပြီးတော့ဒီပစားတွေငင်းကြအောင်တော့ပြန်လဲဖွံ့ဖြိုးလာအောင်ဒါတွေကိုစတင်ပြီးတော့ဒီအကောင်အထည်ပေါ်ဆောင်ရွက်တာဖြစ်တဲ့အတွက်ခုလိုလူငယ်တွေရဲ့တရားထက်သန်မှုနဲ့ဒါဆောင်ရွက်ခြင်းအားဖြင့်လေဒါကျွန်တော်တို့အောင်မြင်မဲ့လို့ဒါယုံကြည်ယူတယ်ပေါ့နော်။ဟုတ
်။မောင်တော်ဒေသကိုစေလွတ်မဲ့လူငယ်စေတနာဝန်ထမ်းတွေကိုအကူအညီခီးစဉ်မစတင်ခင်ရန်ကုန်မှာအရင်သင်တန်းပေးပါတယ်။ UEHRD ရဲ့စေတနာဝန်ထမ်းအစီအစဉ်အတွက်အသက်18နှစ်ကနေ35နှစ်အတွင်းလူငယ်တွေကိုခေါ်ယူတာဖြစ်ပြီးတိုင်းနယ်ပြည်နယ်အသီးသီးကလူမျိုးဘာသာမတူကွဲပြားတဲ့လူငယ်တွေပါဝင်ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးမင်းအောင်ကတော့လူငယ်စေတနာဝန်ထမ်းတွေရခိုင်ပြည်နယ်မောင်တော်ဒေသမှာလာရောက်အကူအညီပေးရေးနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါလေ
တနိုင်ငံလုံးကဗိုလ်လံပြာလူငယ်လေးတွေပါကြမှာပေါ့နော်ပြည်နယ်တိုင်းအပြည်ပြည်အဲ့တော့အဲ့ဒီဟာအဒီဒေသအတွက်ဒီဒေသကကြည်တော်သူကြည်တော်သားတွေစိတ်ချမ်းသာတွေမှာပျောက်ဖို့အတွက်မှာဒီတနိုင်ငံလုံးကလူငယ်တွေဟာဒီလိုအစိုးရနဲ့ပူးပေါင်းပြီးတော့ဒီလူတွေနဲ့အတူတူပူးပေါင်းပြီးတော့ဒီလိုခံစားချက်တွေကိုဖြေဖြောက်တဲ့အနေအထားအတူတူခံစားခဲ့ကြရတယ်ဒီပေါ်မှာဒီလူတွေနဲ့အလုံးနဲ့တသားတွေတွေ့တွေ့ဆိုတဲ့ဟာမျိုးတွေကိုမြင်နေမယ်လို့ထင်တာပေါ့ဗျာ
ရခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စေတနာဝင်တဲ့လူငယ်များလှူအားပေးအစီအစဉ်ဒုတိယအတုပ်ကတော့နိုဝင်ဘာ25ရက်နေ့မှာဆေးလွတ်ဖို့ရှိပြီးတတိယအတုပ်ကတော့လာမယ့်ဒီဇင်ဘာလ12ရက်နေ့မှာဆေးလွတ်ဖို့ရှိပါတယ်ပရိပခဖြစ်ပွားထားတဲ့ရခိုင်ဒေသပြန်လည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်တွင်းကပြည်သူတွေအားလုံးဝိုင်းဝန်းကူညီကြဖို့ UEHRD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုစေတနာဝန်ထမ်းလူငယ်တွေရဲ့လှူအားပေးအစီအစဉ်ကိုစတင်လှူဆောင်လာတာဖြစ်ပါလေရှင်
။မမမြင့်ခိုင်တင်ပြပို့ခဲ့တာပါ။အခုတော့ထမ်းမြမနေဇာကဒုက္ခသည်တွေရဲ့အခြေအနေကိုတည်တည်ကြည်ကြရအောင်ပါရှင်။ထမ်းမြမနေဇာတက်ခရိုင်အုတ်ဖန်မြို့နယ်အတွင်းကနုဖိုးဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တချို့ဟင်းဒီဟင်းရွက်ရှာဖို့အပြင်ထွက်လာချိန်မှာသူတို့စီးလာတဲ့ထော်လာကြီးရဲ့ရင်ပေါ်ကိုတစ်ပင်လဲကြတာကြောင့်ဒုက္ခသည်၃ဦးသေဆုံးပြီး၄ဦးဒဏ်ရာခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် View A မြန်မာပိုင်းတင်ဆက်တာမအေးအေးမှာကတင်ပြပို့ထားပါတယ်ရှင်
။ထမ်းမြမနေဇာအုတ်ဖန်မြို့နယ်ထဲမှာရှိတဲ့နုဖိုးဒုက္ခသည်စခန်းကနေအပြင်ကိုထွက်ပြီးဟင်းသီးဟင်းရွက်ရှာဖို့လာကြတဲ့ဒုက္ခသည်တွေဟာသူတို့စီးလာတဲ့ထော်လာကြီးရင်ပေါ်လမ်းဘေးကတစ်ပင်တွေပျို့ကြတဲ့အတွက်ဒုက္ခသည်၃ဦးသေဆုံးခဲ့တာပါ။သူတို့တွေဟာမဲ့ကြံကြီးရွာရဲ့ကီလိုမီတာ69နဲ့68ကြားကတောင်ဆင်းလမ်းမပေါ်မှာထော်လာကြီးရင်ပေါ်မှာလိုက်ပါရင်းနဲ့တစ်ပင်တွေကပျို့ကြပြီးသေဆုံးဒဏ်ရာရကြတာဖြစ်ပါတယ်။ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့ကလေးငယ်တွေပါဝင်တဲ့ကရင်ဒုက္ခသည်တွေ၃ဦးသေဆုံးခဲ့တယ်ဆိုပြီးအခုလိုပြောပါတယ်။
နပါဗုဒ္ဓဟူသောသူတို့ကဒီနေ့ကိုရှင်းရှင်းလေးသွားရှာပြီးတော့ဗုဒ္ဓဟူနေ့ကိုဆေးရောင်းလို့ပြည့်လက်တော်သွားပြီးတော့အဲ့ဒီအချိန်မှာသိရတဲ့ကျိုးတော်အလုံးလူအား9ယောက်ပဲရှိတယ်။တရားနည်းနည်းပြင်းလာတော့၄ယောက်ရှိတယ်။ပြည်လာတော့3ယောက်ပေါ့နော်။ဒါမဲ့ဟိုအဖွားကြီးတယောက်လားကုံရှိတယ်။ဒီလေဖွားကြီးရလား
။သေဆုံးတဲ့သူတွေထဲမှာတော့အသက်40နှစ်အမျိုးသမီးတူ38နှစ်အရွယ်မိန်းကလေးတူနဲ့အသက်4နှစ်အရွယ်ကလေးတူ3ဦးသေဆုံးခဲ့တာဖြစ်ပါတယ်။ဒုက္ခသည်နှစ်ဦးဟာဒဏ်ရာပြေခံခဲ့ပြီးဒဏ်ရာရသူအလုံးကိုအုတ်ဖန်ခရိုင်စေယုံကြီးမှဆေးကုသမှုခံယူနေကြတယ်လို့ဆိုပါရယ်မြမပီမှာအပြောင်းလဲတွေဖြစ်လာပြီးဆိုပြီးနိုင်ငံတကာကဒုက္ခသည်တွေအပေါ်မှာအာရုံစိုက်မှုတွေနှဲပါလာခြင်းမှာဒုက္ခသည်တွေနဲ့ပတ်သက်လို့ရန်ပုံငွေတွေနှဲပါလာတာတွေရိတ်ခါတွေဖက်တောက်ခံရတာတွေဒုက္ခသည်တွေကိုပေးနေတဲ့ထောက်ပံ့မှုတွေကလည်းမရေရာမှုတွေဖြစ်လာပါတယ်ဒီအတွက်ဒုက္ခသည်တွေဟာစခန်းအနီးတစ်ဝိုက်ကခြေရွာတွေမှာနေစားလုပ်တွေထွက်ပြီးလုပ်ကြတာတွေတချို့ကတော့အခုလိုမျိုးဟင်းသီးရက်တွေရှာပြီးရောင်းကြတာတွေလည်းရှိပါတယ်။ထမြမာနယ်ဆက်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်တသိန်းကျော်ခိုးလုံနေထိုင်နေကြပါတယ်။တရားဝင်စခန်းထဲမှာရှိသူတွေကတော့တသိန်းအောက်မှာပဲရှိတဲ့အကြောင်းထိုင်းနိုင်ငံဘက်ကထုတ်ပြန်တဲ့သတင်းတွေအရသိရှိရပါတယ်ရှင်။
အေးမမိုင်အေးမသတင်းပေးပို့ခဲ့တာပါ။ VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကို9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာဆန်လုံးချင်ည9နိုင်ခွဲဒုတိယပိုင်းနိုင်ရွေးအစည်းအဝေးမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစည်းအဝေးကိုနားဆင်ကြရပါမယ်ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်သဘောတော်တဲ့ဆိုင်ရာအစားကြီးတဲ့ဟာအမေရိကန်ပြည်ထောင်စုရဲ့ပထဝီဝင်နိုင်ငံရေးဆိုင်ရာမဟာဗျူဟာအရအရေးပါတဲ့ကြီးစဉ်ဖြစ်ပါတယ်ဒီကြီးစဉ်ဆက်ထွက်နေတဲ့အချိန်မှာပဲဝါရှင်တန်မြို့တော်မှာတော့ Republican တွေဘက်ကရည်ရွယ်ချက်ကြီးမားတဲ့ဝင်ငွေခွင်ကောက်ခံရေးအပြောင်းအလဲတွေလုပ်ဖို့စော်နေပါတယ်။ဒီလိုဝင်ငွေခွင်ကောက်ခံရေးအပြောင်းအလဲကသမ္မတထွန်းကသူ့ရဲ့ပထမနှစ်တက်တန်းအတွင်းမှာမရှိမနေလှုပ်ဆောင်မယ်ဆိုပြီးဥပဒေပြည်ရေးဆိုင်ရာအဓိကအောင်မြင်မှုတစ်ခုအဖြစ်ညွှန်ပန်းထားတာပါ။ Republican တွေဘက်ကသူ့ရဲ့ပြောင်းလဲရေးအတွက်အသေးအံပြင်ဆင်နေချိန်မှာ Democrat ဘက်ကလည်းကောက်ခံမယ်ဆိုပြီးတန်ဓိဋ္ဌိချထားပါတယ်။
It'll be the largest
ဒီဝင်ငွေခွင်ဖြတ်တောက်မဲ့အစီအစဉ်ဟာအမေရိကန်သမိုင်းမှာအကြီးအမားဆုံးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ပြောဆိုခဲ့တာပါဝင်ငွေခွင်တွေကိုဖြတ်တောက်လိုက်တဲ့အတွက်အလုံးလုံးနေတဲ့အမေရိကန်တွေရဲ့ဝင်ငွေပိုတိုးလာမယ်လို့လဲ Republican တွေကပြောဆိုနေတာပါဒူသမ္မတ Mike Pence ကအခုလိုပြောပါတယ်
The first 24,000 လောက်တဲ့ American တွေအတွက်ပထမဝင်ငွေ 14,000 ပေါ်မှာလုံးဝခွန်ပေးစရာလို့မှာမဟုတ်ပါဘူး
အလုပ်တော်ကတော့ဘောရင်ကလည်းမိသားစု၄ယောက်ရှိတဲ့မိသားစုတိုင်းတစ်နှစ်ကိုအခွန်ပေးရမယ်အထက်ကဒေါ်လာ1,182ဒေါ်လာတက်တာမယ်လို့ပြောနေပါတယ်။လောလောဆယ်အမြင့်ဆုံး35ရာခိုင်နှုန်းအထိပေးနေရတဲ့ corporation ကြီးတွေရဲ့ဝင်ငွေခွင်ကိုချော့ချပေးခြင်းအပြင်အလုပ်ကံတွေကြီးကျယ်ဖန်တီးလာနိုင်မှာဖြစ်တယ်လို့လက်ခတွေလည်းတိုးရလာနိုင်တယ်ဆိုပြီး Republican တွေကပြောဆိုနေတာပါဒုသမ္မတ Mike Pence ကပဲ
President Trump is absolutely American စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့အခွန်ပေးရတဲ့အချို့ကို20ရာခိုင်နှုန်းအထိလျှော့ပေးဖို့သမ္မတ Trump ကလုံးဝအခိုင်အမာဆုံးဖြတ်ထားတာပ
ါ Republican တွေရဲ့ဝင်ငွေခွန်ပြောင်းလဲရေးအစီအစဉ်အရပြည်ထောင်စုအစိုးရကကောက်ခံတဲ့အိမ်ယာအမွေရသူတွေပြန်ပေးရတဲ့အခွန်တွေကိုတော့လုံးဝပယ်ဖျက်လိုက်မှာဖြစ်ပါတယ်ဝင်ငွေနှဲပါသွားတာကိုပြန်ထည့်မိအောင်လို့ကြောင်းကျွေးတွေစေကုသဇိတ်တွေဘောကပြန်လျှော့ပေးတဲ့လူကြိုက်များတဲ့အစီအစဉ်တွေကိုလည်းပယ်ဖျက်မှာဖြစ်ပါတယ်ဒါအပြင်အင်ကျွေးတွေပေါ်တို့တွေပြည်နယ်နဲ့ဒေသဆိုင်ရာခွန်တွေပေါ်ထပ်လျှော့ယူလာမျိုးတွေကိုလည်းကန့်တတ်လိုက်မှာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရက်တွေကဒါကိုကန့်ကွက်ဖို့ညှင်းဆိုနေတာပါ။ဒီမိုကရက်တွေအောက်လို့တော်မှနန်စီပလိုစီကအခုလိုပြောပါတယ်။
How do you judge this if you own a home or want to one day?
ဟောရှင်တို့ဘယ်လိုဆုံးဖြတ်မလဲ။ရှင်ကအိမ်ပိုင်တဲ့သူဒါမှမဟုတ်ပိုင်ခြင်းတဲ့သူဆိုရင်ရှုံးတဲ့သူဖြစ်သွားပါလိမ့်မယ်။မိသားစုတယောက်ဖြစ်ဖြစ်အိမ်မှာကလေးပဲဖြစ်ဖြစ်ရေရှည်ဖျားနာနေလို့စိတ်ကူးတရမယ်ဆိုရင်ဆေးဘက်ဆိုင်ရာကုန်ကြစရိတ်တွေကတက်တာအောင်လျှော့မပေးတော့တာကြောင့်ဒုက္ခရောက်ရမလို့ဖြစ်နေပါတယ်
။အခွန်ကောက်ခံမှုပြုပြီးစီစဉ်တဲ့ပေါ်မှာ Republican တွေတိုင်းကသဘောတူတာတော့မဟုတ်ပါဘူး။လီယော့ပြည်နယ်အောက်လွတ်တော်အမတ်ပီတာကင်းက ABC ရုပ်သံကိုအခုလိုပြောပါတယ
် I believe in tax cuts
and we're shocked out တင်တယ်လို့ကျွန်တော်ယူပါတယ် Joe F Kennedy လက်အောက်တုန်းက Ronald Reagan လက်အောက်တုန်းကဝင်ငွေ shock out ခဲ့ရတွေဟာမှန်ကန်တယ်လို့ကျွန်တော်ယူပါတယ်ဒါပေမဲ့အခုပြင်ဆင်မဲ့အခွန်ဥပဒေကြမ်းပါကဝင်ငွေကုန်ပေးရတာတက်တအောင်ပြန်နှုတ်လို့ရတဲ့ပြည်နယ်နဲ့ဒေသဆိုင်ရာတတ်မှတ်ချက်တွေကိုပယ်ဖျက်လိုက်တာပါ New York နဲ့ New Jersey လိုနေရာတွေမှာစိုးစိုးဝါးဝါထိခိုက်စေပါလိမ့်မယ်
Republican တွေဟာထဲလူတော်မှာအမတ်နေရာနှစ်နေရာပဲအများစုနေရာယူထားကြတာပါသမ္မတဥပမာလက်ထက်ကကျန်းမာရေးစောင့်ရှောက်မှုကိုအချိန်ချင်းပြင်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့သလိုပါတီရင်းသဘောထားကွဲလွဲမှုတွေပဲအဖက်တင်ခဲ့ပါလေအခုဝင်ငွေခွင်ပြောင်းလဲရေးအစီအစဉ်မှာလည်းဒီလိုသဘောထားကွဲလွဲချက်တွေပို့ပြီးတော့ဒေါ်လာမှဟူ John Fiery တို့လို Republican မဟာဗျူဟာရေးဆွဲရေးသမားတွေကထောက်ပြနေကြပ
ါဘူးthey are unable to deliver on
that. ပြောင်းလဲရေးဥပဒေကြမ်းကိုအောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်နောက်ရွေးကောက်ပွဲမှာ Republican တွေအနေနဲ့အကြီးကျယ်ဒုက္ခရောက်ပါလိမ့်မယ်။လွတ်တော်အနေနဲ့အောင်မြင်အောင်မလုပ်နိုင်တော့ဘူးဆိုရင်မဲဆန္ဒရှင်တွေကလည်းလက်ခံတော့မှာမဟုတ်ပါဘူး
။သ
သမ္မတဥပမာတက်ကဂျမားကြီးဆောင်ရှားမှုဥပဒေပြင်ဆင်ရေးကိုလက်မခံဘဲပယ်ချခဲ့တဲ့ Republican အမတ်ဒီအပေါ်မှာသမ္မတဒေါ်နယ်ထရန့်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့မှုပါလေ။အခုဝင်ငွေကွန်ကောက်ခံရေးပြောင်းလဲမှုအပေါ်မှာမထောက်ခံဘဲစန့်ကျင်တဲ့ Republican တွေအပေါ်မှာလည်းသမ္မတထရန့်ပို့ပြီးတော့တောင်းမှဒေါသတကြီးဝေဖန်ပြောဆိုလာနိုင်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းစင်ကန်အစီအစဉ်စတင်ပါတော့မယ်။အစီအစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းအစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်ပါတယ်။ဒီအုတ်ချွေအစည်းအဝေးရဲ့အခြေခံကြာဆုံးဖြစ်တဲ့ရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျင်းပမယ့်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲ။နောက်ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူလူမှလည်းဘလောက်ထိနားလည်သဘောပေါက်မှုရှိသလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမလူကတော့မတ်တင်စာရှင်လေးကြီးပါ။သူကတော့ Action Committee for Democracy Development ကပါ။ဒီရက်ကြီးကျွန်တော်ဒီအုပ်ချုပ်မှုများရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနာပြုဆောင်နေသူဖြစ်ပါတယ်။နောက်သူကတော့ဥရအောင်ပါ။ဥရအောင်ကတော့ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီလွှတ်တော်ကုစည်တူဖြစ်ပါတယ်။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးမတ်တင်စာရှင်လေးကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်တင်စာကြားပါလား။
โอเค
ครับโอเคဘာသာစာကြီးအခုပြောမယ်ဆိုရင်ဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲကအရင်တုန်းကတမရဥဒေသိလက်ထက်မှာပြုလုပ်ခဲ့တယ်အခုပြောမယ်ဆိုရင်တော့ NLD အစိုးရလက်ထက်မှာပထမဆုံးချိန်လုပ်မယ်လို့သိရပါတယ်ဒါအပြင်ဒီမတိုင်ခင်မှာလည်းဒီအုတ်ချွေမှုများရွေးကောက်ပွဲနဲ့ပတ်သက်လို့ဒီဥပဒေအရပြင်ဆင်ချက်တွေလည်းလုပ်ထားတယ်ဆိုတော့အရင်လုပ်ခဲ့တဲ့ရွေးကောက်ပွဲဒီရက်ကြီးအုတ်ချွေမှုများရွေးကောက်ပွဲသက်ဆိုင်အခုလာမယ့်ရွေးကောက်ပွဲကဘာတွေများထူးထူးခြားခြားပြောင်းလဲသွားတာတွေရှိမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီရက်ကြီးအုပ်ချုပ်ရေးဥပဒေပေါ့နော်ဒီဥပဒေ2018ခုနှစ်ကစတင်ပြီးကြာခံတာအာဒီတစ်ခေါက်ပေါ့2016ခုနှစ်မှာတတိယအကြိမ်ရောက်ပြင်ဆင်ပြီးတကယ်ပေါ့ဒီ2016ခုနှစ်နောက်ဆုံးပြင်ဆင်တဲ့အခေါက်ကတော့ပြောရမယ်ဆိုရင်တော့ဒီပြင်ဆင်မှုတည်းကပြင်ဆင်ခဲ့တဲ့အချိန်မှာဒီအားရဆုံးပြောလို့ရပါတယ်ဘာလို့လဲဆိုတော့ဒီလူတို့ရဲ့ဘဝပါဝင်မှုနောက်ဒီဒီသူသဘောထားကိုကောက်ခံမှုတွေလည်းတော့မြင်တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့သူတော်တဲ့မှာ၆ဥပဒေတွားရောက်ပြီးတော့ဒီလူတို့ကိုစားတော့ဖြစ်စေခြင်းနဲ့ဥပဒေပုံစံမျိုးဖြစ်အောင်ကျွန်တော်တို့အိုက်တွန်းလို့ဆောင်နိုင်ခဲ့တယ်ဆိုတော့ NLD အစိုးရရဲ့အစိုးရလက်ထက်မှာကျန်တဲ့ပြည်သူမျိုးလို့တဲ့ခါမှာအဲကျွန်တော်တို့ဘက်ကတိုက်တွန်းချက်တွေကိုလည်းဖြစ်နေစစားတာမျိုးဖြစ်ဒါတွေတွေ့ရပါတယ်အဲအဲ့ဒီမှာဆိုရင်ကျောင်းလဲချက်လို့ပြောမယ်ဆိုရင်နံပါတ်1ကပါလဲဆိုတော့ရွေးကောက်ပွဲပုံစံပေါ့နော်ဒီလိုအဆင်ကြီးကျွန်တော်ဒီအင်အားစုကိုယ်စားလှယ်တွေကနေစိန်မှုရွေးစိန်မှုအမှတ်စိန်မှုတွေကပဲတိုက်ရိုက်သူတို့အုပ်စုမှုရွေးပြီးသွားတယ်ဒါပေမဲ့ဥပဒေအစ်စ်မှာတော့ဒီဗီဒီယိုရဲ့ပြောင်းပါဝင်မှုအစ်စ်တိုင်းမှာထက်သွင်းစဉ်းစားထားတာတွေ့ရပါတယ်ဒါကအားသာချက်လည်းရှိရဲအားနည်းချက်လည်းရှိပါတယ်နောက်တစ်ခုကတော့ဒီခရိုင်အုပ်စုမှုတွေရဲ့လုပ်ပိုင်ခွင့်တွေကို short ချထားတယ်အခြားတော့မလို့လားအဲ့ဒီဒီပြောရမယ်ဆိုဒီလိုကဒီတာချမ်းခဲ့တဲ့ဥပဒေဟာဆိုရင်ကျွန်တော်တို့ဝေဖန်ရမယ်ဆိုရင်တော့ဒါလုံးကျုံကြီးအမြင်နဲ့ဒီလူတို့ကိုထိန်းချုပ်ဖို့လက်တံတစ်ခုအနေနဲ့ရန်ရတစ်ခုအနေနဲ့ကြာခံခဲ့တဲ့ဥပဒေလိုပဲသုံးသပ်လို့ရတယ်ပေါ့နော
်။ဒါ
ပေမဲ့ဒီအစိုးရတဲ့လက်ထက်မှာတော့ဒီပေါ်မှာပို့ပြီးတော့ပြည်သူကောင်းမွန်တဲ့ဟာမျိုးအဖြစ်သေးနေမယ်တူတက်မှုကြီးရှိပါရဲ့ရှင
့်။ဟုတ်ကဲ့ခုနကမတ်တင်စာပြောသွားတဲ့အထက်မှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲအခုလာမယ်လုပ်မယ်ထဲမှာအားသာချက်တွေရှိတယ်အားနည်းချက်တွေရှိတယ်ပြောပါရဲကျွန်တော်သိရတော့အခုဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲမှာရက်ကြီးအုပ်ချုပ်ရေးမှုတွေကိုလူတို့ကအရင်လုံးမဟုတ်ဘဲနဲ့တိုက်ရိုက်ရွေးချယ်လာနိုင်မယ့်အနေအထားမျိုးပေါ့နော်ဒါပြောမှဆိုအားသာချက်လို့ပြောလို့ရပါအားနည်းချက်ကခုနကဘာတွေများရှိလို့လဲ
အဓိကတော့ပြည်သူလူထုကတိုင်းရဲ့ရေကောက်ခံွေးရှိရဆိုတော့ကျမတို့အမလို့အမေရဖြစ်တာတော့ကျမတို့တိုက်တွန်းခဲ့တဲ့ဒီအသက်ဆုံးမြေတီဗီဒီတိုင်းဒီအထွေထွေရေကောက်ပွဲမှာလို့တိုင်းရဲ့ရေကောက်ခွင့်မရတာပေါ့နော်ဆိုအထွေထွေရေကောက်ပွဲမှာဆိုရင်ကျမတို့ကိုယ်ပိုင်ဒီကိုယ်စားလှယ်တွေတော့ကိုယ်စားလှယ်တွေတိုင်းရဲ့ရေကောက်ခွင့်ရှိရဒါပေမဲ့အခြေခံအဆောင်ဆိုးရရွာပေါ့ရွာတွင်းရွာပြင်မှာရှိရအုတ်ချုပ်ရေးမှုကိုလိုနေစေအာနေဇင်းကအုတ်ချုပ်နေမဲ့ပုံပုံကြတော့ကျွန်တော်တိုင်းရဲ့ရွေးကောက်ခွင့်မရှိဘူး။ဒါအခုဥပဒေအစ်စ်မှာဆိုရင်လည်းဒါဒီအင်အားဦးကြီးတို့မဟုတ်အသက်ရှင်နေပြည်သူအင်အားစုကိုယ်စားလှယ်တဦးကဒါလည်းတွားရောက်ပြီးတော့ဒီအင်အားတစ်ခုမှာအသက်ရှင်နေပြည်သူရောက်၅ရောက်၆ရောက်ရှိရဆိုရင်တော့မှ၁ရောက်ပဲတွားရောက်ပြီးတော့ဆန္ဒမဲပြေးတန်းရှင်ရှိရပေါ့နော်။ So I know plan scenario is now that I have to tell me you now so that တော့တော့ဥပဒေချင်းစီတိုက်တွန်းဆိုတဲ့အခါမှာဒီပေါ်ကိုပြီးပြည်စုံကောင်းမအောင်ဒီမျိုးဖြစ်ပြီးလောက်အောင်တိုက်တွန်းတိုက်တွန်းပြီးတော့ပြင်ဆင်လိုတဲ့လူတွေလည်းရှိတယ်လို့အချိန်ထဲမှာလည်းဒီဥပဒေကိုဒီခိန်းထုတ်ဖို့အတွက်လုံခြုံရေးအမြင်တွေနဲ့ဒီဥပဒေကိုကောင်းမွန်တဲ့တိုးတက်မှုအစီအမံကပြန်လဲနောက်ပြန်ဆွဲတဲ့အမြင်တွေရှိတဲ့လူတွေလည်းနောက်များစွာရှိနေတာကိုကျွန်တော်မြင်တွေ့ခဲ့ရတယ်။ဆိုတော့ဒီဥပဒေထဲမှာဆိုရင်မအဲစင်းကိစ္စကိုကျွန်တော်ပယ်ထည့်လိုက်တာဆိုရင်ဒါတိကျကောင်းမွန်တဲ့ကိုယ်တမှုခုပေါ့အဲဒီနဲ့အဲဒီကိုပဲတလအကြာနေထိုင်နေသူဆိုပြီးပြန်လဲဖြစ်သွားတယ်ဆိုတော့ဒီလိုလူတို့အနေနဲ့တလအကြာနေထိုင်ပြီးဆိုရင်တော့တို့ကရက်တင်းမှာသွားရောက်ပြီးတော့တို့တင်းဆက်လက်ပြီးပြေးရမယ်ပေါ့နော်ဆိုတော့ကျွန်တော်မိကုန်းထွက်ရမှာတော့ဒီဥပဒေအတုံးပြုဖို့နော်ဥပဒေဘာသာပြန်တော့ဥပဒေကိုရေးသားတဲ့ကြီးပဲချက်တည်းကတော့ပြောရမယ်ဆိုရင်နည်းနည်းဝေဝါးနေတယ်ပေါ့နော်
ဟုတ်ကဲ့
ဥတီနစ်ဆိုပေမဲ့ချိန်ထဲမှာလည်းနောက်ပြန်ဆွဲပြီးတော့ထိန်းချုပ်ဖို့အတွက်အသုံးပြုတဲ့လူတွေလည်းရှိနေရအောင်ကျွန်တော်မြင်ရပါတယ်။
ဟုတ်ကဲ့အခုဒီတိုင်းဆိုတော့ရချေးအုပ်ချုပ်ရေးမှုတွေကိုတိန်တောင်တိန်တောင်စုတစ်ခုကိုတယောက်ကတမဲပဲသွားမဲ့သဘောပေါ့နော်ကျွန်တော်နောက်တစ်ခုထပ်မေးချင်တာမတင်စာပြောသွားတဲ့အထက်မှာခရံအုပ်ချုပ်ရေးမှုတွေလုပ်ပိုင်ခွင့်တွေကိုရှော့ချလိုက်တယ်ဆိုတာဒီဥပဒေသက်ပါဘယ်လိုအချက်မျိုးလဲခင်ဗျာ
you know so in tomorrow the ukraine ya pyaw na so ko sa phi democracy sin ne akhu chin chi wo phit ni dae ba le di yue kaw kwe tlaw kwe lou lou tomorrow di yue kaw kwe ye a wi kaw kwe wo atika u saung chin ta pe de wu wi khana pwe di dai wu wi khana a lou ti cha ba le di dai wu wi khana so ne da ka chauk paw no di sit tak ka phle pyo chin chauk tha de wu wi khana da u saung chin ba da phit ni de so di tomorrow a chei kan sat ta pyan sin sa me so yin tlaw kwe ye ywa a chin ma yue kaw kwe lou ni de di ye ဒီပေါ့ပေါ်ဒီကိုစီမံနေတဲ့လူတွေကမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဖြစ်နေတာပါအခုချိန်ဆိုလဲဒါအညာထက်ဒီနေ့အောက်မွန်လာစက်ကတော့ကားလဲဆိုတော့ပြည်သူလူထုကရေးကောက်လိုက်တဲ့ကိုယ်စားလှယ်ကိုအမီအင်းကိုအရှင်ရဆိုရင်တော့ခရိုင်အုပ်ချုပ်ရေးမှုကအတူတူဖြတ်အပ်တာပေါ့နော်ခရိုင်ကမကြိုက်ဘူးဆိုရင်သူ့မှာဆယ်မီလေးကိုထုတ်ပိုင်ခွင့်ထုတ်ချပိုင်ခွင့်ရှိနေတဲ့တရားဖြစ်နေတာမျိုးတွေဥပဒေကိုအလွဲသုံးစားပြုတာမျိုးတွေလည်းရှိခဲ့ပါတယ်ဆိုတော့အခုဆိုရင်တော့ဥပဒေအစ်စ်မှာဆိုရင်တော့ခရိုင်ရဲ့အခွင့်အရေးကိုပယ်ထည့်ပြီးတော့မြို့နယ်အဆင့်ကိုထည့်ထားတယ်ပေါ့နော
်ဒီ
နေ့ကပဲဒီနေ့ကတာဝန်ပေးဖတ်အပ်မယ်ဆိုတာမျိုးပါကျတော့ဥပဒေထဲမှာဆိုရင်အတုံးလုံးတွေကဒီလောက်ပဲဒီလိုရရေးချေပါရေးကောက်ပါဆိုတာမျိုးရေးသားထားပြီးမဲ့တကယ်တကယ်သူ့ရဲ့ရင်းမြစ်ကိုဆင်မယ်ဆိုတော့ကျွန်တော်မြို့နယ်ကိုပဲတော်ပြီးဥတည်နေရတာပေါ့နော်အရင်ဆုံးစီးကျက်လေးမှုဆင်မယ်ဆိုလဲမြို့နယ်ကလာရောက်ပြီးတာဝန်ပေးပြီးတော့ဆွဲစည်းမှတရားဝင်ဖြစ်တယ်နောက်လူမှုကဒီလောက်ပဲရေးကောက်မြို့နယ်ကိုတင်ပြရတယ်မြို့နယ်ကတရားဝင်တာဝန်ပေးအပ်မှလာနေဖြစ်မယ်ကျတော့အုပ်ချုပ်ရေးမှုတွေကလူမှုကရွေးချယ်လိုက်တဲ့ဆိုတော့တကယ်သူ့ရဲ့ရင်းမြစ်ချက်ပြင်ပါပါကျားထားတဲ့ဝင်မင်းနေပေါ့နော်ကျားထားတဲ့ဝင်မင်းနေဖြစ်တဲ့မြို့နယ်ခရိုင်နောက်တိုင်းဒေသကြီးအုပ်ချုပ်ရေးဌာနကဝင်မင်းနေရဲ့ဆန္ဒချက်တွေကိုလိုက်နာနေရတဲ့အုပ်ချုပ်ရေးမှုတွေအဖြစ်ပဲဖြစ်နေတော့ပေါ့တချိန်ကလည်းရွေးကောက်ပွဲဖြစ်တဲ့ကစားမလို့ပြည်သူလူထုကသူတို့ကလူချင်းနဲ့လူလားချက်တွေကိုလည်းဒီအုပ်ချုပ်ရေးမှုတွေကပြန်လည်တင်ပြရတယ်ဒီအခါမှာသူတို့ရဲ့ဂျင်းနဲ့ချက်တွေမှာအကြောက်ဆုံးလက်ရှိအခြေအနေများဆိုတော့အဲ့လိုအခြေအနေဖြစ်နေပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော် production တွေနဲ့ပို့ပြီးတော့နားလည်အောင်ဆိုလို့ရှိရင်ရက်ကြီးအုပ်ချုပ်ရေးမှုတွေကတော့ဒီလူတို့ကနေရွေးချယ်နိုင်ပြီမဲ့တစ်ဖက်မှာလူနေအုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဒါတွေကခန့်ထားတဲ့စနစ်ကအခုလည်းရှိနေတော့ပါပဲအဲ့တော့မတင်စာကြီးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်ဆွေးနွေးမဲ့သူတူကိုဖိတ်ခေါ်ကြပါတယ်ဥရအောင်ပါဥရအောင်ကတော့ရောင်တိုင်းလွတ်တော်ကုစလေဖြစ်ပါတယ်ဥရအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဘူး။ဥယောင်ခုနကတော့မတင်စာရှင်လဲကတော့ဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့နော်။အခုဥယောင်တို့ကလည်းလွှတ်တော်မတ်တီကလည်းဒီအောက်ခြေရက်ချေးအုပ်ချုပ်မှုများရွေးကောက်ပွဲတွေလောက်တာနဲ့ပတ်သက်လို့ပြင်ဆင်မှုတွေစနိုင်ပြီးတော့စောမှုတွေလုပ်နေပြီလို့သိရပါတယ်ခင်ဗျာ။အဲ့တော့အခုလုံးမဲ့ရွေးကောက်ပွဲမှာအခက်အခဲတွေရှိမယ်ဆိုရင်ဘယ်လိုဟာမျိုးတွေသတိထားမိလဲခင်ဗျာ
။ဟုတ်ပါကျွန်တော်နည်းနည်းတော့ပြောမယ်နော်။
ဟုတ်ကဲ့
။အရင်တော့ဆိုလို့ရှိရင်ဒီလိုဒီကျေရာနဲ့ပတ်သက်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေအခမ်းအနားကတရားဝင်မပါရှိခဲ့ဘူးပေါ့အခုကျတော့ဒီရက်ွက်ကြီးရာအုပ်ချုပ်ရေးမှုနဲ့ပတ်သက်တဲ့ဥပဒေပုံမှန်ကိုအပိုက်ကွဲစလိမ့်မယ်ဘယ်လိုဆိုရလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်များကဒီတက်ဆိုင်ရာဌာနအသင်းဖွဲ့များနဲ့အင်းဖွဲ့များနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခြင်းအကြံဉာဏ်ပေးခြင်းများအပြည့်လို့ရမယ်လို့ဆိုထားပါတယ်ဒီလား
ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့တူတူရအရင်သက်ဆိုင်တော့ထဲထဲဝင်ဝင်ပါဝင်လုပ်ရှားဝင်ကြလာပြီပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့
တစ်ချက်ကအခုကျွန်တော်တို့အခြေခံအကြဆုံးဒီအုပ်ချုပ်ရေးမှုရွေးချယ်ဖို့အတွက်ကြီးကြပ်တဲ့ကြီးကြပ်ရေးဖွဲ့ကိုကျွန်တော်လိုက်ပြီးဖွဲ့ပေးနေရပေါ့ဖွဲ့ပေးနေတဲ့ကမှာကျွန်တော်မျိုးနဲ့မှာမဲဆန္ဒနဲ့နှစ်ခုရှိရတဲ့ကြောင့်မလို့ကျွန်တော်ကိုယ်သက်ဆိုင်ရမဲဆန္ဒနဲ့မှာဝင်ရောက်ပြီးတော့ကျွန်တော်ရွေးချယ်ဖွဲ့လုပ်ပေးနေပါတယ်အခုချက်တိကတော့အဲ့ကြက်ကအကြီးမမမဖြစ်သေးပါဘူးနောက်တစ်ချက်က ခုနကဒီမှာကျွန်တော်ဒီအချိန်ကနေပြီးတော့စတင်ရေးကြွယ်ဝင်ကြည့်လိုက်တယ်ပေါ့နော်။ဒါကလူတို့ရဲ့အနာပိုင်ဆုံးမှုကိုတပတ်တလန်းကမိမုံထိုးပြလိုက်တယ်ပြီးကျွန်တော်ယူကြပါတယ်။ဒီတော့လူတို့အမဲသုံးညီပေးရပါလိမ့်မယ်။မဲသုံးညီပေးရပါလိမ့်မယ်။အဲ့တော့တခုကလောလောဆယ်အနေထားရကျွန်တော်တို့အချင်းတစ်ဆင့်ကိုကျွန်တော်ရရှိလာပြီပေါ့နော်။ရရှိလာပြီအဲ့တော့အောက်ကြီးစင်းစင်းကရွေးချယ်လိုက်တဲ့အဲဒီယာယီမှုစေမှုတွေယာယီမှုတွေအုပ်ချုပ်ရေးမှုတွေကိုတော့ဟိုကျွန်တော်တို့ဒီကြာကြာရွေးချယ်မယ်။ဒီရလတ်တွေကိုတော့ကျွန်တော်စက်ဆိုင်ရကဥပ္ပံပြောင်းလဲဝင်မရှိဘူးဗျ။ဘာကြောင့်လဲကြောဟိုဒါကဒီလိုဥပ္ပံပြောင်းလဲနိုင်မယ်လို့လည်းကျွန်တော်မယုံကြည်ပါဘူး။ဘာကြောင့်ကျွန်တော်တို့ကိုယ်နိမိကကနဲ့အဲဒီနိမိကကရွေးချယ်တဲ့နောက်ပေါ်တွေစနစ်တကျအဆောင်မှာဖြစ်ပါတယ်။အဲခုနကပြောသလိုမျိုးပေါ့ဟိုအထိုက်လောက်တော့ကျွန်တော်တို့စိတ်ကြည်နံမှုရရှိပါတယ်။ဒါတော့တပည့်ရှိရပါတယ
်။ဟုတ်ကဲ့
။အခုလောလောဆယ်ကြည့်ပေါ့။အဲခက်ခဲတော့မကြည့်သေးပါဘူး။တခုကတော့ကျွန်တော်တို့မှာအခုအဲ့တော့ကိုယ်ဆိုင်ပြောနေတာကရွေးချယ်ရေးစနစ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒီစိန်စုကနေပြီးတော့စိန်စုမှုကိုယူလိုက်တယ်ရွေးပြီးပြီဆိုတိတိလူလူရဲ့ပေါင်းမှုကပြီးသွားပြီသူတို့ရွေးချယ်လိုက်တဲ့စိန်မှုတွေကနေအချင်းချင်းစုပေါင်းပြီးတော့ယာယီမှုယူတယ်ယာယီမှုကနေတစ်ပြင်အုပ်ချုပ်မှုယူတယ်ဒါအရင်ပုံစံအခုကျတော့လူလူရဲ့ပေါင်းရွေးချယ်မှုကနောက်ဆုံးအဆင့်ထိပါသုံးအဆင့်ထိသူတို့ပေါင်းရွေးချယ်မှာဖြစ်ပါတယ်ဒါဟုတ်တဲ့ကျွန်တော်တို့ဒါကြီးမားတဲ့ရလဒ်တစ်ခုပြေသဘောထားပြီးတော့ကိုရဲ့အနာဂတ်ကိုပုံပေါ်မဲ့အဲဒီရွေးချယ်ပွဲတွေကိုအားလုံးပူးပေါင်းပေါင်းပေးဖို့နော်ကိုရဲ့အကျိုးစီးပွားကိုရက်ွက်တဲ့အကျိုးစီးပွားကိုတွေကအကျိုးစီးပွားအမှန်တကယ်ပေါ်ဆောင်မဲ့လူတွေကိုသတိချရာလေးရွေးချယ်ပေးဖို့တော့ကျွန်တော်လိုက်ပြီးတော့အခုစောပြီးလဲစီးရုံနဲ့ဒီလိုလုပ်ငန်းတွေလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့လူတို့ကြားထဲမှာကောဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့အရင်တော့ဒီတကယ် general အထွေထွေယူကောက်ပွဲကတော့လူတွေအားလုံးတဲကြောင်နဲ့ပြင်ကြဆင်ကြပါဝင်ကြတာတွေ့ခဲ့ရပါတယ်ကျွန်တော် energy နိုင်ရခဲ့တဲ့ယူကောက်ပွဲမှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲနဲ့ပတ်သက်လို့လူကြားထဲမှာ awareness ပေါ့သူတို့စိတ်ပါဝင်စားမှုဘယ်လောက်များသတိထားမိလဲ
အဲစိတ်ဝင်စားမှုရှိတယ်တော်တော်အထွေထွေယူကောက်ပွဲအနေထားတော့မဟုတ်ပေါ့နော်သူကအဲအခုကျွန်တော်တို့မြင်ချတဲ့ကောင်မှာရက်ကွက်ကကျွန်တော်လုပ်တဲ့အချိန်ပေါ့နော်လုပ်တဲ့အချိန်ကဒီတလအချိန်ရပါလေကြာနော်မလာတရနေ့ကဆယ်ရနေ့နေစပြီးတော့ဒီစင်မဆယ်ရနေ့အတွင်းအပီးလုပ်ပေးရမှာပေါ့နော်အခုဆိုလို့ရှိရင်ဒီရေကဘောနဲ့ပတ်သက်ပြီးတော့ဒီရေကဘောတန်ဖို့ပေါ့တမိုင်းတန်ဖို့ပေါ့ပွင့်နေပြီးတော့ဒီလိုအနေအထားမျိုးကိုအလွယ်တကူရခဲ့တာမဟုတ်ပါဘူးဆိုတော့ကျွန်တော်ပြောပြရတယ်သူတို့ကျွန်တော်အများကြီးဖိဆက်စည်းလာခဲ့ရတယ်ဒီအားကြီးရဲ့အကျိုးချက်အနေနဲ့အခုလိုမျိုးအနေအထားကိုရောက်ရှိလာတယ်ပြီးတော့ဒါဟုတ်အဒီရေဘောတွေနောင်တော်တွေညီတော်တွေကိုတမူတာလေးစားတော့အဖြစ်တတိချာချာပါဝင်ပြီးတော့လောက်ကန်ဆောင်ရသေးဖို့ကျွန်တော်တို့အခုရွေးချယ်လိုက်တဲ့ဒီကြေးဖွဲ့ကြီးကရက်ွက်ကိုအပိုင်းနဲ့အပိုင်းလိုက်သူတို့တွားရောက်ပြီးတော့ပညာရေးဟောပြောမှုကြီးစတင်ပြုလုပ်နေပါတယ်ခင်ဗျအဲ့ဒီမှာတော့စိတ်ဝင်စားမှုကတောင်းပါတယ်တောင်းပါတယ
်ဟုတ်ကဲ့
သူတို့ရွေးကောက်ပွဲလို့ဝန်နေဝန်နေနေတော့အဲ့ဒီလိုအခြေအနေတော့မရှိပါဘူးခင်ဗျ
ဟုတ်ကဲ့ကုရောင်မတ္တဇာဒီလိုက်မှာခဏနေပြောအောင်ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပေးကြပါတယ်အရင်ဆုံးကုဇော်ရန်ရန်ကုန်မြို့ပါကုဇော်ရန်ဆွေးနွေးလို့ရပါတယ်ဗျာမြင်မြန်လို့ရပါတယ်ကုရောင်ရှိပါတယ်မတ္တဇာရှိပါတယ
်ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့ရကြီးထုတ်ချွင်မှုရွေးချယ်ပွဲကအမတန်ရည်ကြီးပါတယ်နိုင်ငံတော်အစိုးရအနေခိုင်းလိုက်တဲ့ကောင်မှာပြည်သူနဲ့တိုက်ရိုက်ဖြစ်တွေ့တဲ့ဒါကျွန်တော်တို့အစိုးရတည်တည်လေးတစ်ခုပါပဲအဲ့တော့သူ့ရဲ့အတော်ဝင်တွေကလည်းများတယ်ကြာအခန်းခေါင်မှာကာကြီးကနေပြီးတော့လာကြီးတီ32ချက်ရှိတယ်လူတွေဘဝအခြေအနေအားလုံးကိုသူကအောက်ခြေဆောင်ရက်တာပဲအဲ့တော့ဒီမှာကျွန်တော်ကပြောချင်တာလူတွေရဲ့ရွေးချယ်ပင်မမှုအပိုင်းရောလူတွေရဲ့အခွင့်အရေးတွေရောတော်တော်လေးဆုံးရှုံးတာတွေ့ရတယ်ဥပမာကကျွန်တော်တို့ရက်ွက်တင်မှာဆို60ကျောင်းမြန်အောင်6တကောင်စင်းရဲနဲ့မဲပေးခွင့်ရှိတယ်တရင်တယောက်ပဲအဲ့တော့ဆိုလိုတာက60ကျောင်းမြန်အောင်6တကောင်စင်းကြီးအဲကျွန်တော်ရက်ွက်မှာအိမ်ငားနေတဲ့လူတွေကအဲ့ဒါတော့မကတာအဲ့တော့အဲ့လူတွေရဲ့အခွင့်အရေးဒီလူတွေကခွန်ဆောင်တာပဲဒီလူတွေနိုင်ငံသားပဲအဲ့လိုပဲအိမ်တိုင်းမှာအိမ်နံဦးစီးတယောက်ကသာလျှင်မဲပေးမယ်ဆိုရင်ကျန်တဲ့9ယောက်ကမပေးရတော့ဘူးသူနဲ့တဘောတိုက်ဆိုင်ခြင်းမှာတိုက်ဆိုင်မှာပေါ့နော်အတိတရားသူခြင်းမှာသူမှာပေါ့ဒါတွေဟာကျွန်တော်တို့ဒါဒီမိုစီခွင့်ရည်အခန်းရှိမှာပါတဲ့နိုင်ငံသားခွင့်ရည်တွေတပြုံချင်အောင်ဥည်ကပါတဲ့နိုင်ငံသားခွင့်ရည်56ချက်တည်းအချက်တွေကိုလုံးဝကိုကျွန်တော်တို့ကလိုအပ်ချက်ရှိတယ်ပေါ့နော်နောက်တစ်ခုကဒီရက်ကြီးအုပ်ချုပ်ရေးမှုကဆိုလို့ရှိရင်ကျွန်တော်တို့တော့တိုင်းမှာဆိုရင်အာဏာ90ရတယ်ဟုတ်လားရက်ကြီးအုပ်ချုပ်မှုအာဏာလည်းရတယ်နောက်တစ်ခုကလေစီဥက္ကဋ္ဌတာဝန်လည်းရတယ်နောက်ကမြေစီဥက္ကဋ္ဌတာဝန်လည်းရတယ်အခြားတာဝန်တွေလည်းခါးလို့ဆိုတာရတယ်အဲ့တော့အဲ့လိုရတဲ့အခါကျတော့အရင်အရေးကြီးတဲ့အခါကျတော့တောနယ်ဒီမှာဟောဒီကိစ္စဟာဘယ်လောက်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ဘယ်လောက်အရေကိုဂိတ်လုပ်နိုင်လဲဘယ်လိုရရှင်းလုပ်တယ်လဲဟာ
အဲ့လိုရတဲ့အုပ်ချုပ်မှုကောင်းမှာအစိုးရကောင်းမယ်အစိုးရကောင်းမှာတိုင်းပြည်ကောင်းမယ်အဲ့တော့အဲ့ဒါကြီးကိုကျွန်တော်တို့ကဟာဘယ်လောက်တလောက်နဲ့တော့ကျွန်တော်တို့ကတော့မကျေနပ်နိုင်ဘူးမကျေနပ်နိုင်ဘူးဆိုတာမဖြစ်တင်ဘူးဒီရပုံပြီးပွင့်ရမယ်ဒီရပုံပုံပြီးပြည်သူတွေပါဝင်ရမယ်ပေါ့နော်အဲ့လိုဖြစ်ရမယ်နောက်ရတဲ့အုပ်ချုပ်မှုတယောက်ကလာတာကလည်းဒီထက်မှပြတ်ထန်းထားတာပေါ့စိတ်ပြီးတော့မပြည်ရင်ဗျပတ်ကံ9000လောက်နဲ့ကျွန်တော်ပြုတ်တဲ့ရတဲ့အုပ်ချုပ်မှုတွေကအိမ်လောက်လည်းလုပ်ပြီးအကုန်လုံးဆွန့်ပြီးတော့လုပ်နေရတာအဲ့တော့သူတို့မှလာချချချမှုရအမှန်တန်ကြီးမားနေတာကိုတွေ့ရတယ်အဲ့တော့အဲ့ကြီးမားနေတာကနေပြီးတော့နောက်ထပ်မတော်တရော်တွေဖြစ်လာတာပဲเนา
ะအဲ့
တော့ဒီလူတို့မှာအများကြီးအများကြီးကျွန်တော်တို့အခွင့်အရေးတွေရောဒီထက်ပိုပြီးတော့အာဒီရကြီးအုပ်ချုပ်မှုနဲ့ပတ်သက်တဲ့ဥပဒေတွေရောအခြေခံအချက်လက်တွေရောပြုမင်ဖို့လူသေးတယ်ဒီတိုင်းကတော့လူသေးတယ်လို့ပဲကျွန်တော်ပြောချင်တယ်ခင်ဗျာ
ဟုတ်ကဲ့ကုစိုးရန်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ကုမြေထီနမောင်းယူပါပါကုမြေထီတူတူတူဆွေးနွေးမိများလို့ရပါတယ်
အဲဟုတ်ကဲ့ကျွန်တော်ရကြည်ဥချုံမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလောကကိုပဲကျွန်တော်ရကြည်ဟိုပါပေါ့နော်ကျွန်တော်တို့ရကြည်ဥချုံမှုဥက္ကဋ္ဌရွေးချယ်ပဲလောက်ကြတယ်လောက်ကြတဲ့အခါကျတော့ကျွန်တော်တို့ဒီကျုပ်နယ်မှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူကနေပြီးတော့ဟိုသဘောကျတဲ့ဥက္ကဋ္ဌမဖြစ်သေးနဲ့ပေါ့နော်ဟိုမဲတွေကိုသူတို့ကနေပြီးတော့တစ်ဖက်ကပေါ့နော်တစ်ဖက်အဖွဲ့အစည်းကနေပြီးတော့မဲတွေကိုကြိုတင်မဲတွေယူပြီးတော့အနိုင်ရတော့တာမျိုးတွေရှိရတယ်နောက်တစ်ခုကသောသောကောင်မလေးတယောက်ပြောသွားတဲ့အထက်ပိုင်းကျွန်တော်တို့ဒီဟောပေါ့ဒီအိမ်တော်လူချင်းဟိုအဲဒီနဲ့ပတ်သက်ဆိုတလားဆိုင်နေဆိုအထိုင်ရတယ်ပြည့်ပြည့်တင်နေတယ်ဘာလို့ဆိုတော့ကျွန်တော်နမောင်မြို့မှာမြို့နယ်မှာသူတို့ကြီးရင်ကျွန်တော်တို့ဒီရန်ကုန်မှာသွားအလုပ်လုပ်တာရှိရဲချားပြုံးရင်မှာသွားအလုပ်လုပ်နေတဲ့ကလေးတွေမှာမှတ်ဖို့နေမရှိတဲ့ခါကျကျွန်တော်ကိုယ်တိုင်မဲ့မှတ်ဖို့နေလိုက်လို့ပြရတယ်နောက်တစ်ခုကသောသောကပုံကတူပြောသွားတယ်လို့ပဲကြကျွန်တော်တို့66မြင်းတော့66ဆိုတဲ့အတိုင်းတာတစ်ခုနေလေကျွန်တော်တို့တခြားမျိုးတွေပါအိမ်ငါနေနေရတဲ့လူတွေရှိတယ်ဗျာအခက်အခဲရှိတယ်ဗျာအဲ့ကလူတွေလဲပေးပိုင်မှုမရှိဘူးဗျာအဓိကကတော့ဟုတ်ဆိုရင်မြောင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနေရီမှာအလုပ်လုပ်နေတဲ့လူတွေမဲပေးပိုင်ခွင့်ရဖို့တော့ကလည်းအရေးကြီးတယ်ဗျာအဲ့ဒါကိုကျွန်တော်အဓိကထားပြီးတော့ဇောင်းပေးပြောတင်တာအရင်ကတော့ကျွန်တော်တို့ကိုကျိုးကြည်အောင်ဦးခင်ညွန့်လက်ထက်တူအောင်ကိုကျိုးစစ်စင်လေးဆိုပြီးတော့လုပ်တယ်ဗျာကျွန်တော်တို့ဟလာအဲ့ဒါကတော့ကျွန်တော်တို့အဲ့အုပ်ချုပ်ရေးမျိုးတွေကလည်းကျွန်တော်တို့ကမကြိုက်ဘူးအခုလက်ရှိအုပ်ချုပ်ရေးမျိုးဒီကျေပဲမှာလေကျွန်တော်တန့်အရှင်းလေးတော့ဖြစ်ဖို့အရေးကြီးတယ်ဗျ။အင်အားကြီးတဲ့ဖွဲ့စည်းတစ်ခုကနေပြီးတော့မဲလေတဲခိုးတွေထုတ်ပြီးတော့သူတို့လိုချင်တဲ့ဥက္ကဋ္ဌမျိုးရွေးချယ်တာမျိုးတော့ကျွန်တော်မဖြစ်စေချင်ဘူး။နောက်တစ်ခုကကျွန်တော်တို့အဲအစဉ်တလတန်းရမယ်ဆိုတဲ့ကိစ္စနေမှာတန်းရဲဆိုတဲ့ကိစ္စတည်းဒါကြီးလည်းမဖြစ်စေချင်ဘူးဗျ။ဟု
တ်ကဲ့ကော်မတီကျေးဇူးပါ။ဒ
ီလိုတွေမှာဟုတ်ကဲ့
ချုပ်ကြော်လာဟုတ်ကဲ့ကော်မတီပြောတာသဘောပေါက်ပါပြီ။ကျွန်တော်နောက်တူတော့ရှင်တူဖိတ်ခေါ်ကြမှာလေကုဇင်မင်းအောင်ကြောက်ကရွာပါတယ်။တူတူတို့လေးစနေမြန်မြန်လို့ရပါတယ်။ကိုဇမီအောင်ကြားပါလားကိုဇမီအောင်အရလို့ရှင်ကိုတင်သေးမောင်ကိုတင်သေးဝင်ပြည်မျိုးပါကိုတင်သေးဝင်ကြားပါလားခင်ဗျဟုတ်က
ဲ့ကြားပါလ
ားဟုတ်ကဲ့ကိုတင်သေးဝင်တို့တို့ဆွေးနွေးမြင်များလို့ရပါတယ
်ဟုတ်ကဲ့အရေးကြီးတာတော့ကျွန်တော်တို့အရေးကြီးတာပြည်ပြည်စုံမှုမရှိတော့ကြတဲ့လက်ရှိအခြေအနေချင်းဒီတဲ့ဥပဒေရှင်ကျွန်တော်တို့ကကြိုးစားပါတယ်ဒါပေမဲ့ကြီးချဲ့ရေးဖို့ကအရေးကြီးတယ်ဗျကြီးချဲ့ရေးဖို့ကတမန်တမန်ကြောက်ဖို့လိုတယ်မှန်မှန်ကန်ကန်ဒီကျွန်တော်တို့ခုထုတ်ပြန်ရတဲ့ကလေးအကြီးဒီစင်းဥပဒေနဲ့အကြီးကြီးကြကြနိုင်ငံဆိုင်ရမယ်ဆိုရင်တော့အကောင်းဆုံးဖြစ်နိုင်မယ်ဒါပေမဲ့ကြီးကြီးဥပဒေကအဲ့လိုမဟုတ်ပဲနဲ့ဗျာအဲစေရင်ကမဲမပြေတဲ့တယောက်ကထောက်ခံစေရင်ကနှစ်ယောက်ကနေပြီးတော့တယောက်ကအဆိုတင်တဲ့နှစ်ယောက်ကထောက်ခံအဲကျန်တဲ့ခုနှစ်ယောက်ကငုတ်တုံနေနေတယ်အာဏာမှုကြောက်ရွံ့မှုတွေနဲ့ပဲကျွန်တော်တို့လက်ခံနိုင်ရတာအများကြီးပဲ
ဟုတ်ကဲ့ကို
ကျေးဇူးပါ။အုပ်ချုပ်မှုတွေအချင်းဒါလေးကပြည့်ရင်းလာတွေကိုအရင်ကတည်းကလည်းကျွန်တော်တို့သက်ဆိုင်ရညနေအုပ်ချုပ်မှုညနေမှာတွားရောက်ပြီးတိုင်ကြတော့လည်းပဲအဲ့ဒီအချင်းဒါလေးကပြည့်ရင်းနဲ့အုပ်ချုပ်မှုတွေကိုပုံမှန်စက်ပြည့်သူတို့အုပ်ချုပ်ရေးပုံမှန်စက်ပြည့်ကြည့်ရအရင်ကချင်းမရှိဘဲနဲ့ကာကွယ်ရဲဗျာ။အဲ့ဒါတွေကညနေအုပ်ချုပ်ရေးကမဖြစ်သင့်ဘူးပေါ့။
ဟုတ်ကဲ့ကိုတင်ထင်းဝင်ကျေးဇူးပါကျွန်တော်အချိန်လေးနည်းနည်းလေးကတ်နေလို့ကျွန်တော်အရင်ဆုံးကိုရန်အောင်ကိုမေးချင်ပါလေခင်ဗျာခုနကဆွေးနွေးသွားကြတဲ့အထက်မှာလည်းပါပါတယ်ကျွန်တော်ရှီရောက်လာတဲ့စာရီထဲမှာလည်းပါပါတယ်ဒီခြေရက်ခြေအုပ်ချုပ်ရေးမှုများရွေးကောက်ပွဲကိုတချို့ကတော်လေးမျှော်လင့်ကြတယ်ဘာလို့လဲဆိုတော့အရင်ခေတ်တုန်းကဘာပြောပြောခုနကရှေ့မှာတယောက်ပြောသူသွားသူလိုပဲမဲလိန်ပြီးတော့အနိုင်ရခဲ့တဲ့လူတွေရှိပါတယ်တဲ့အာနာကြီးတဲ့အဖွဲ့တွေကနောက်တစ်ခုကဩဇာအာနာငွေကြီးဩဇာလည်းရှိပါတယ်ပါတဲ့လူတွေအဖွဲ့အစည်းတွေရဲ့နောက်ခံတဲ့တက်လာတဲ့လူတွေလည်းရှိပါတယ်ဒီရွေးကောက်ပွဲမှာကဘယ်လောက်ထိလွတ်လပ်လပ်နဲ့လုပ်နိုင်မယ်ယူဆပါလဲခင်ဗျာ
ကျွန်တော်တို့ကဒီကတိလေးကြတော့လက်ရှိအခြေအနေကိုကြဲခတ်တဲ့အခါမှာအတိတ်ကဖြစ်ဖြစ်နေတဲ့ကျွန်တော်တို့ဟိုတံတရားနဲ့ချင်းကတာကတော့ဒါကတော့ဖြစ်လေဖြစ်တာကြည့်တဲ့သဘောပေါ့နော်အခုကျွန်တော်ပြောတော့အင်အားကြီးတို့ကနေမဲလေမဲကိုဆိုတော့အခုဒီအခုကျွန်တော်လုံးမဲ့ပွဲမှာအဲ့လိုလုပ်လို့မရပါဘူး။နောက်သက်ဆိုင်ရာလက်တော်ကိုယ်စားလှယ်ရှိပါတယ်။နောက်ရက်ကွက်ကသူတို့ကိုလည်းလွတ်လွတ်လပ်လပ်နဲ့မဲပေးလို့ရတယ်။နောက်ကျွန်တော်ဘက်ကလည်းမှတ်တမ်းမှတ်ရနဲ့လွတ်လပ်ပုံနေစွာနဲ့လုပ်ပြန်ဆောင်နိုင်အောင်ကျွန်တော် ကျွန်တော်ဘက်ကလည်းပြုတင်ပြင်ဆင်ထားပါတယ်။နောက်ဆုံးအပေးစီတီကျွန်တော်တို့မှတ်တမ်းတင်ထားတယ်ပေါ့နော်။ဆွေးနွေးမေးမြန်းချက်တွေပါပါတယ်။အဲဒီလိုတော့ဒေတာစနစ်ကြလုပ်ထားတဲ့အတွက်ကြောင့်မျိုးအဲ့ဒီမဲလိမ့်မဲခုမဲကိစ္စကတော့တိတ်ဆို
းဟုတ်ကဲ့ခင်ဗျာကိုရအောင်တန်လဲနဲ့ကြောက်ပါပါလေဖုန်းလိုင်းကျော်ပြန်ခေါ်ပါမယ်နောက်တူကျော်မတ်တင်စာကိုပြန်ခေါ်ချင်ပါလေမတ်တင်စာကြောက်ပါလားခင်ဗျာ
ဟုတ်ကဲ့
ဟယ်လို
ဟုတ်ကဲ့
မတ်တင်စာကြီးခုနကဆွေးသွားတဲ့အထဲမှာကြီးကြပ်ရေးအဖွဲ့ဆိုတဲ့ကိစ္စမှာဒီရေးကောက်ပွဲတွေအတွက်ကြီးကြပ်ရေးအဖွဲ့တွေလိုက်ဖွဲ့ကြတာပေါ့နော်ခုနကကိုရအောင်ပြောသွားတဲ့အထဲမှာလည်းပါပါတယ်လွှတ်တော်မတ်တွေကကြီးကြပ်ပြီးခုလှုပ်ဆောင်နေရရှိပါလေအဲ့ဒါတွေကဘလောက်ထိမှန်မှန်ကန်ကန်အနေထားနဲ့လုပ်နိုင်ပြီလို့ထင်ပါလဲခင်ဗျာ
ကျမတို့ဒီစပြီးတော့ပေါ့နော်ဒီဥပဒေကိုအကြံပြုရဲ့အခြေအနေကတည်းကကျမတို့ဒီကြီးကြပ်ရေးအဖွဲ့အစည်းအထက်ကိုရွေးကောက်ပွဲကော်မရှင်ကိုဒီလိုမျိုးလုပ်ပိုင်ဆိုပေးလိုက်တာပို့ပြီးတော့သမားသမားစနိုင်တယ်ပို့ပြီးတော့အဲဈာနေအဖွဲ့ကြီးခုဖြစ်တယ်ပေါ့နော်ဒါပြင်သူတို့မှဒီစနစ်ရှိတယ်ဒါပေမဲ့အခုဒီဥပဒေအစ်တမတော့ဒါမျိုးတွေပေါ်မှန်ပါမလာခဲ့ဘူးပေါ့ဆိုတော့ဒီကြီးကြပ်ရေးအဖွဲ့စွာကြီးကဒီတော့ဖွဲ့စည်းပေးရမယ်။နောက်ရမရဖဆိုရအတုံးတုံးမျိုးတွေတုံးထားတယ်။ဆိုတော့ရမရဖဆိုတော့လူကြီးတွေပေါ့။လူကြီးတွေဆိုကြတဲ့ကချိန်ထဲမှာလူတို့ချိန်မှာလူငယ်လူလက်တွေရဲ့ပါဝင်မှုတစ်ခါခန့်သက်ထားလို့ဖြစ်တဲ့အပိုင်းတွေ။နောက်ဒီစစ်ချက်ရေးမှုအဖွဲ့ကြီးအရှိကဘာလို့ဒီဒီလိုပြပါပြောသွားသလိုပဲစိတ်ကိုအရေးကြီးပါတယ်။သူတွေကဒီကောက်ပွဲဖြစ်တဲ့အချိန်လုံးတမာတမက်တောင်းမှုတရားမျှတမှု၊ဒါပြင်ဒီအငင်းပွားမှုကိစ္စတွေမှာလည်းသူတို့ကဖြည့်ရှင်းပေးရမယ်တာဝန်ရှိလာတယ်။ဒါပေမဲ့တကယ်တကယ်သူတို့မှအလောက်ကြီးဖြည့်ရှင်းပေးဖို့အတွက် capacity ပေါ့နော်။သူတို့ရဲ့ဒီဟိုဒီစနစ်တွေကတော့တည်ပြီးသားဘလို့ခက်ခဲရှိမှဒါမျိုးမသိနိုင်တာဒါဖြင့်အခုလက်ရှိအားလုံးကြောင်းနေကြတဲ့ပါတီဒီလွတ်တော်ကိုယ်စားလှယ်တွေကဒီစစ်တပ်ရေးအဖွဲ့တွေကိုဝိုင်းဝန်းပုံညီပေးဖို့ကြီးကြပ်ပေးဖို့တွေဟာစိတ်ကိုအနေများပါတယ်ဒါပေမဲ့ဒီရေကောက်ပွဲတွေပါတီတွေကပါတီအတွက်ကျင်းပတဲ့ရေကောက်ပွဲမဟုတ်ပါဘူးဒါကကျမတို့ပြည်သူတွေအတွက်ကျင်းပတဲ့ရေကောက်ပွဲပါပါတီပေါ်စားပြီးလို့အညာလည်းမဟုတ်ပါဘူးဆိုတော့ဒီဒီတော့သူ ਈ ကတော့ပါတီတွေကကိုလိုချင်တဲ့ပုံစံဖြစ်သွားအောင်ဒီကြီးကြပ်လုပ်တဲ့အခါမှာဝင်ရောက်ပြီးဆက်ဖက်တာတွေပါဝင်နိုင်လို့ねပို့ပြီးတော့အန်ဒီရဲ့ညားလာနိုင်တယ်ပို့ပြီးတော့ချုပ်ခင်းမှုတွေဖြစ်လာနိုင်လို့ကျွန်တော်ယူဆတယ်ဆိုတော့ဒီကြီးကြပ်မှုတွေကိုလုံးဝလွတ်လပ်ခွင့်ပေးပြီးသူတို့လုပ်တဲ့အခါမှာအကြံပြုတာ
ကျွန်တော
်အဲသူတို့ထောက်ခံပေးရမျိုးပဲဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့လို့ကျွန်တော်နောက်ဆုံးကိုရအောင်ကိုမေးချင်ပါတယ်ခုနမတ်တင်စာပြောသွားတဲ့အချိန်မှာကြီးကြပ်မှုတွေကပါတီကနေပြီးတော့အမတ်တီလုတ်တာကနည်းနည်းအန်ဒီအများလားလို့သူကအဲ့လိုသုံးတက်ထားတော့အဲ့ဒါလေးနဲ့ပတ်သက်လို့တို့လေးနည်းလေးဖြည့်ပြီးသွားလား
ကျွန်တော်တော့ဒါဆိုရင်မှုလွန်ခဲ့တယ်လို့ပဲကျွန်တော်ယူဆပါတယ်အရင်တုန်းကလုတ်ခဲ့တဲ့လုံကြီးလုံကနေနဲ့ပတ်သက်ပြီးတော့ဆိုရင်မကင်းဖြစ်တဲ့တော့လက်ခံပါတယ်ဆိုတော့ယနေ့အချိန်ကာလမှာကျွန်တော်တို့တို့ရဲ့လုတ်ကန်ဆောင်ရွက်ချက်တွေကိုတစ်ချက်ကြည့်ကြည့်ချင်ပါတယ်ဒီကြော်လဲဆိုရင်မကင်းဖြစ်ဖို့တော့မလိုဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဒါပေမဲ့ကြုံနေနေပေါ့နော
်ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ကျွန်တော်တဲ့ဒီလိုက်စီစဉ်ချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်တင်စာရှင်လက်ရည်နောက်တူလွှတ်တော်မှဦးရအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်တဲ့ဒီလိုက်စီစဉ်ဒီမှာပဲရှင်းနာခွင့်ပြီးပါ
အင်္ဂါညတရားရင်လိုက်ဆွေးနွေးကံကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတင်ထိုက်ကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပရင်တပ်ဒုံးကျည်အစီအစဉ်တွေကကဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးတကဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်အန်တီချီလာနေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်သင့်ခံနိုင်စရာမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းအခုထက်ပိုပြီးတော့တင်းကျပ်တဲ့တနက်ကင်ဆောင်ခွင့်ဥပဒေနဲ့တော့တက်ဆက်စ်ပြည်နယ်မှာလူ26ဦးသေဆုံးခဲ့တဲ့တနက်သမားကိုတားဆီးနိုင်မှာမဟုတ်ဘဲတနက်သမားနဲ့ထိတိုက်တွေ့တဲ့နေရာမှာရက်ကြီနေသူတဦးသာဖြစ်သွားနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တက်ဆက်စ်မှာပြစ်ခတ်ခဲ့တဲ့တနက်သမားကိုတနက်နဲ့လိုက်ပြစ်ခဲ့တဲ့အမျိုးသားကိုယဉ်ညွန့်ပြီးဒီလူမှသာတနက်ဒါမှမဟုတ်လဲရိုင်ဖယ်မရှိခဲ့ဘူးဆိုရင်တက်ဆက်ကပြစ်ခတ်မှုဟာဒီထက်ပိုပြီးတော့ဆိုးသွားနိုင်တယ်လို့လည်းတောင်ကိုရီးယားနိုင်ငံမှာလက်ရှိရောက်နေတဲ့သမ္မတထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ပထမအထောက်အကူရရှိထားတဲ့အချက်အလက်တွေအရမိသားစုတွေထဲက၃ပုံတပုံဟာအထူးဆောင်ရှောက်မှုပေးဖို့လိုအပ်နေတဲ့အားနည်းချွတ်တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရွယ်နေစီယာကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်မိသားစုစီရင်ကိုပထမအထောက်အကူရမှာတော့မိသားစုတသိန်း2000ကျော်လူပေါင်း9သိန်းကျော်ရဲ့စီရင်တွေကိုကောက်ယူပြီးစီးသွားတာဖြစ်ပါတယ်။
တရင်တင်ချက်ကိုမတ်တင်ထိုက်ကျင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOM Regan တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချိန်ည9:00ကနေ10:00အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ် ပြည်ဝကိုဖမ်းယူနာဆင်တဲ့အတွက်လေတော်ရရှင်တွေအားလုံးကိုကျေးဇူးထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.